Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်ဒီဇင်ဘာလ30ရက်တောက်စားနေ့ညပဲ VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုဓာတ်ရိုက်ဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်နေပါပြီရှင်ကျွန်မဆုမြတ်မော်ပါရှင်ခုညပဲအစီအစဉ်တွေကိုစီစဉ်တင်ဆက်ပေးသွားပါမယ
်မင်္ဂလာညချမ်းပါရှင် BN ပေါင်းကနေကြင်ွေးကြပါစီကျွန်မခင်ကျူထွေးပါဒီကနေ့ညထိတ်တန့်ရောက်တဲ့နေ့တွေမှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ကိုသူတို့ဘော်မှာနောက်ဆုံးဆွဲဆိုထားတဲ့အာဂရီမှု၅မှုအတွက်ထောင်နဲ့ခုနှစ်နှစ်စီစစ်ကောင်စီတရားရုံးကဒီကနေ့ချမှတ်လိုက်ပါတယ်။မြန်မာအတွက်အကူအညီဒေါ်လာတန်130ကျော်ပါတဲ့ American Federal ဆိုရအတုံးစီမနေ့ကအတည်ပြုပါတယ်။ကွယ်လွန်သူကမ္ဘာကျော်ဘောလုံးသမားကြီးပီလီအတွက်ကမ္ဘာခေါင်းဆောင်တွေအပါအဝင်သူပိတ်သက်တွေကဂုဏ်ပြုဝမ်းနဲ့စကားဆိုနေကြပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုပြောပြပေးသွားမှာပါရှင်။
ရဟယင်ဝဲယူငားရနာမှာအာဂရီလိုက်စားမှုမြောက်တယ်လို့ဆိုပြီးတော့ဒီအာဂရီမှုငားမှုတွေဒေါအောင်ဆန်းစုကြည်ကိုဒီကနေ့ချလိုက်တဲ့ထောင်တန်ခုနှစ်နှစ်အပါအဝင်သူ့အပေါ်မှာစုစုပေါင်းချမှတ်ထားတဲ့ထောင်တန်ကအခုဆိုရင်33နှစ်ရှိသွားပါပြီ
။ဒီကဒေါအောင်ဆန်းစုကြည်ကနိုင်ငံရေးမှာလည်းမစုမဲအောင်ကြိုးစားလုပ်တာပေါ့။လုပ်တာသို့တော်လည်းဒေါအောင်ဆန်းစုကြည်ဒီနေ့ဒီကြီးနေဒီပါအောက်ကမျိုးအများကြီးရတယ်ပေါ့။ဒေါအောင်ဆန်းစုကြည်ပယ်လို့မရဘူး။
ဒေါအောင်ဆန်းစုကြည်အပေါ်ဆွဲထားတဲ့အမှုတွေပြီးသက်သွားပြီမဟုတ်ရှေ့ဆက်ဘာဖြစ်လာနိုင်တယ်လဲဆိုတဲ့သုံးသက်ချက်ကိုမကြခင်မှာထောက်လွှင့်ပေးမှာပါတခါဒီတရုတ်ဆွေရကမြန်မာနိုင်ငံဆိုင်ရာအထူးသတ္တမန်အဖြစ်တာဝန်ပေးထားတဲ့တိန်ရှီကျွန်းအနေနဲ့မြန်မာနိုင်ငံရဲ့အပြောင်းလဲဖြစ်အောင်လို့ဘလောက်များစွမ်းဆောင်နိုင်မလဲဆိုတာကိုလည်းသိရမှာပါတခါ NUG အဆိုရအနေနဲ့ American အပါအဝင်ဒီမိုကရေစီနိုင်ငံတွေနဲ့ဆက်ဆံရေးမှာနိုင်ငံကိုယ်စားပြုမှုတရားဝင်ရအောင်စူးစမ်းနေတဲ့အကြောင်းနိုင်ငံသားရဲ့ဝန်ကြီးဒေါ်စင်မအောင်နဲ့တီးတန့်မေးမြန်းချက်အမျိုးသမီးနဲ့ဒီသိပ္ပံနဲ့ဤပညာအထူးအစီအစဉ်တွေကိုလည်းအခုညမှာထောက်လွှင့်ပေးသွားမှာဖြစ်ပါတယ်အရင်ဆုံးကတော့ထိတ်တန့်ရောက်နေတဲ့ဒီနိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွေးကတင်ပြပေးပါမယ်ရှင
်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့အပေါ်မှာဒီနောက်ဆုံးဆွဲဆိုထားတဲ့အာဂတိလိုက်စားမှုဆွဲချက်ငါးမှုအတွက်ထောင်တန်းခုနှစ်နှစ်စီပြစ်ဒဏ်ချမှတ်လိုက်ပါတယ်စစ်ကောင်စီကဆွဲဆိုထားတဲ့အမှုတွေထဲမှာနောက်ဆုံးအမှုဖြစ်တဲ့ရဟယင်ဝဲယူငှားရမ်းပြုပြင်ထိမ့်သိမ်းမှုနဲ့ပတ်သက်လို့အာဂတိဆွဲချက်ငါးမှုကိုနေပြည်တော်ချုပ်ထောင်တွင်အထူးတရားရုံးကနေဒီကနေ့ဒီဇင်ဘာလ30ရက်နေ့မှာအပြစ်သက်ချမှတ်လိုက်တာပါတီမူတွေနဲ့ပတ်သက်လို့ဆွဲဆိုခံရသူဒေါန်ဆန်းစုကြည်ရောဦးဝင်းမြင့်တို့ကပါအပြစ်မရှိဘူးလို့ထွက်ဆိုထားကြပါတယ်။အာဂတိမှု၅မှုမှာ၄မှုအတွက်တမှုကိုထောင်နဲ့၃နှစ်စီနဲ့တပေါင်းနဲ့ကြာခံစေဖို့ချတာဖြစ်လို့စုစုပေါင်း၃နှစ်နောက်ရဟယင်ဝယ်ယူမှုတမှုအတွက်က၄နှစ်စီတီးခြားစီကြာခံဖို့ချမှတ်လိုက်တာကြောင့်စုစုပေါင်းအမှု၅မှုအတွက်ထောင်နဲ့၇နှစ်စီအတိအထိထပ်မံချမှတ်ခံရတာဖြစ်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ရင်ဆိုင်နေရတဲ့အာဂရီမှု၅မှုဟာ NLD အစိုးရလက်ထက်သဘာဝကပ်ပြီးတုံ့ပြန်မှုရည်ရွယ်ပြီးအီတလီနိုင်ငံထုတ်ရဟယင်တစ်စင်းကိုငှားရမ်းဝယ်ယူပြင်ဆင်သုံးဆွဲမှုမှာလုံထုံးလုံနည်းနဲ့အညီမလုပ်ခဲ့တာကြောင့်နိုင်ငံပိုင်ငွေကြေးတွေနှိမ့်နာဆုံးရှုံးခဲ့ရတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့စစ်ကောင်စီကတရားစွဲဆိုတဲ့အမှုတွေဖြစ်ပါတယ်American Federal အစိုးရရဲ့လာမယ့်2023ခုနှစ်ဗန်နာရေးနှစ်အတွက်အသုံးစရဥပဒေကြမ်းကိုမနေ့ကသမရဂျိုးဘိုင်ဒန်လက်မှတ်ရေးထိုးခဲ့တယ်လို့ပဲဒီထဲမှာမြန်မာနဲ့ယူကရိန်းတဲ့အထောက်ပံ့တွေလည်းထည့်သွင်းချပါရတယ်။2023စက်တင်ဘာဗန်နာရေးနှစ်ကုန်အထိလက်ပတ်နိုင်မဲ့ဒေါ်လာ 1.9 ထရီလီယံအသုံးစရိတ်ဥပဒေကြမ်းထဲမှာရုရှားရဲ့ကျူးကျော်မှုကိုခုခံတိုက်ခိုက်နေရတဲ့ယူကရိန်းကိုဒေါ်လာဘီလီယံနဲ့ချီထောက်ပံ့ဖို့ပါဝင်ပြီးမြန်မာဒီမိုကရေစီရေးအတွက်ကိုတော့ဒေါ်လာတန်130ကျော်ထောက်ပံ့ကူညီပေးဖို့ထည့်သွင်းပြဋ္ဌာန်းထားတာပါ။အခုအကူအညီတွေဟာမကြခင်ကအတည်ပြုခဲ့တဲ့2023ခုနှစ်အမေရိကန်အမျိုးသားကာကွယ်ရေးဥပဒေ NDAA အောက်ကမြန်မာနိုင်ငံဒီမိုကရေစီရေးအထွတ်အမေရိကန်လွှတ်တော်ကအရေးယူဆောင်ရွက်မဲ့ Burma Act ဥပဒေနဲ့လည်းဆက်နွယ်ပါတယ်။မြန်မာနိုင်ငံမှာစစ်အုပ်ချုပ်ရေးအဆုံးသတ်အောင်ကြိုးပမ်းဆောင်ရွက်နေကြတဲ့တိုင်းရင်းသားအဖွဲ့အစည်းတွေအရက်ဖက်လူမှုအဖွဲ့အစည်းတွေအထွတ်ဘာသာရေးလူအခွင့်အရေးနဲ့တိုင်းရင်းသားရေးကိစ္စတွေအပြင်လူသားချင်းစာနာမှုအကူအညီတွေပေးသွားဖို့အတွက်ဒေါ်လာတန်130ကျော်ကူညီဖို့ American Federal အစိုးရအသုံးစိတ်ထဲမှာထည့်သွင်းချတာပါ။တရုတ်နဲ့ရုရှားနှစ်နိုင်ငံစီးပူးပေါင်းဆောင်ရွက်မှုတွေတွန်းမြင့်သွားဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကတရုတ်သမ္မတရှီချင်ပင်နဲ့ဒီကနေ့အွန်လိုင်းမှာတွေ့ဆုံတဲ့အချိန်ပြောဆိုသွားပါတယ်။အနောက်နိုင်ငံတွေဘက်ကဘယ်တော့မှမားနဲ့မတူတဲ့ဖိအားတွေနဲ့ရန်လိုမှုတွေကိုနှစ်နိုင်ငံစလုံးကအောင်းအောင်းမြင်းမြင်းတုံ့ပြန်ထားနိုင်တယ်ဆိုပြီးတော့လည်းသမ္မတပူတင်ကဂုဏ်ယူပြောဆိုပါတယ
်။ Сами одинаково смотрим на причины ход и логику происходящей трансформации глобального
геополитики. ကမ္ဘာပထဝီနိုင်ငံရဲ့အခင်းအကျင်းပြောင်းလဲလာတဲ့အခြေအနေနဲ့အကြောင်းချင်းရာကိစ္စရပ်တွေကိုလက်တွေ့ကြကြမှန်မှန်ကန်ကန်ရှုမြင်ပုံချင်းနိုင်ငံအကြားမှာတူညီမှုရှိကြတယ်လို့ဆိုပြီးတော့ရုရှားသမ္မတပူတင်ကပြောဆိုသွားတာပါ။ယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့အနောက်နိုင်ငံတွေကရုရှားပေါ်မှာပြင်းပြင်းထန်ထန်ပိတ်ဆို့တံခတ်အရေးယူမှုတွေချမှတ်နေတဲ့အချိန်မှာရုရှားသမ္မတပူတင်နဲ့ တရုတ်နဲ့ရုရှားသမ္မတပူတင်အနေနဲ့ဒီတရုတ်နဲ့နိုင်ငံရေးစီရေးပူးပေါင်းဆောင်ရွက်မှုတွေပို့ပြီးတော့ခိုင်မာအားကောင်းလာအောင်လုပ်ဖို့အတွက်မျှော်လင့်နေရပါယူကရိန်းပြည်ပခါမှာရုရှားကိုတရုတ်ကဝေဖန်ပြောဆိုတာမရှိသလိုပဲဒီသူ့ရဲ့မဟာဗျူဟာကျမဟာမိတ်ရုရှားကိုတပ်တမန်ရေးအရာထောက်ခံမှုပေးနေတာလည်းဖြစ်ပါရဲ့ရှင်
VOA American အသံညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 5953ညလိုင်းဒိုမီတာ25 kHz 7183ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 5905တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ကြောက်ကြနေညနောက်ဆုံးရသတင်းတွေဆက်ပြီးတော့တင်ပြပေးပါမယ်။COVID-19 ရောဂါကာကွယ်ထိန်းချုပ်ရေးစီမံကတ်သက်ချက်တွေချမှတ်တဲ့နေရာမှာကမ္ဘာနိုင်ငံတွေအနေနဲ့တိတ်ပန်နီးကြပြီးတင့်တင့်လျှောက်ပတ်တဲ့နည်းလမ်းတွေကိုသာချမှတ်တင်ပြီးတော့ပြည်သူချင်းချင်းဆက်သွယ်ဆောင်ရွက်မှုတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုထိခိုက်အောင်တော့မလုပ်သင့်ဘူးလို့တရုတ်နိုင်ငံရဲ့ဌာနပြောခွင့်ရဝန်ဝေပင်ကဒီကနေ့ပြောဆိုလိုက်ပါတယ်။တရုတ်နိုင်ငံအတွင်းCOVID ကူးစက်မှုတွေတိုးလာနေတဲ့အတွက်တရုတ်ကလာတဲ့ခီးသွားတွေကို COVID-19 ကင်းစင်တဲ့အကြောင်းသက်သေအထောက်ထားနဲ့စစ်ဆေးတာတွေလုပ်မယ်ဆိုပြီးအမေရိကန်ပြည်ထောင်စုဂျပန်အီတလီနဲ့အိန္ဒိယနိုင်ငံတွေကမကြာခင်ရက်ပိုင်းတွေတုန်းကပဲထုတ်ပြန်ခဲ့ကြသလိုတောင်ကိုရီးယားနဲ့စပိန်နိုင်ငံတို့ကလည်းဒီကနေ့အလားတူထုတ်ပြန်လိုက်ကြပါဒါဟာတရုတ်နိုင်ငံကိုခွဲခြားဆက်ဆံတာဖြစ်တယ်လို့တရုတ်အစိုးရဘက်ကတုံ့ပြန်တာဖြစ်ပါတယ်ဥစ်ပက်စကစ္စတန်နိုင်ငံမှာကလေးငယ်19ဦးသေဆုံးမှုနဲ့ဆက်နွယ်နေတဲ့ချောင်းဆိုးပျောက်ဆေးရည်ထုတ်လုပ်မှုတွေကိုရပ်ပစ်လိုက်ပြီလို့အိန္ဒိယအခြေဆိုင် Marion Biotech Company ကဒီဇင်ဘာလ29ရက်နေ့ကကြေညာပါတယ်။ကလေးငယ်တချို့သေဆုံးခဲ့ရတဲ့ဖြစ်ရပ်တွေနဲ့ပတ်သက်လို့အိန္ဒိယဆူရကစုံစမ်းစစ်ဆေးတာတွေလုပ်နေတဲ့အကြောင်းလဲကုမ္ပဏီပြောခွင့်ရ Hassan Harris ကပြောပါတယ်။ကလေးငယ်သေဆုံးမှုတွေအတွက်ကုမ္ပဏီကစိတ်မကောင်းဖြစ်ရတဲ့အကြောင်းပြောဆိုပေမဲ့ဥစ်ပက်ကစ္စတန်နိုင်ငံမှာဘယ်လိုဖြစ်ပျက်ခဲ့တယ်လဲဆိုတဲ့အခြေအနေအသေးစိတ်မှတ်ချက်ပေးဖို့ကတော့ညင်းပါတယ်။အိန္ဒိယဆေးဝါးကုတ်ကရေးဌာနကတော့နွားရီတာမျိုးမှာရှိတဲ့ Marion Company ရဲ့ဆေးဝါးထုတ်လုပ်မှုစက်ရုံကိုစစ်ဆေးနေတယ်လို့ပြောပါရရှင်။ဒီဇင်ဘာလ29ရက်ကြာတာရင်းနေ့ကကွယ်လွန်သွားခဲ့တဲ့ဘရာဇီးနိုင်ငံကဂန်ဝင်ဘောလုံးအကျော်အမော်ပီလီအတွက်ကမ္ဘာကောင်းဆောင်တွေအပါအဝင်သူ့ရဲ့ပြည်သက်တွေဝန်ထဲစကားတွေပြောဆိုကြပါရယ်။သူကွယ်လွန်တဲ့အတွက်ဝန်ထဲချင်းအထိမ့်မဲ့3ရက်သတ်မှတ်တဲ့အကြောင်းဘရာဇီးသမ္မတဂျေယာဘိုလိုပိုဆိုနာရိုကကြေညာခဲ့ပါရယ်။ပီလီဟာဒီအားကစားကနေတဆင့်လူတွေကိုသူမတူအောင်စုစည်းနိုင်ခဲ့တဲ့သူဖြစ်တယ်ဆိုပြီးတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့သမ္မတဟောက်ဘရက်အိုဘားမားတို့က Twitter လူမှုကွန်ရက်ပေါ်မှာရေးသားဂုဏ်ပြုခဲ့ကြပါတယ်ရှင
်ထိတ်ကြရောက်တဲ့တွေကိုမက်ခင်ဖြူထွေးကြီးညာပေးခဲ့တာပါရှင်ဒီဇင်ဘာ30ရက်တက်စာနေညပဲအစီအစဉ်တွေကိုည10နာရီအထိ Washington ဘီရိုကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါNUG အမျိုးသားညီညွတ်ရေးအစိုးရရဲ့နိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်နဲ့ VOA သီးသန့်မေးမြန်းခန်းကိုမကြာခင်မှာထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်။အခုအရင်တော့ဒေါအောင်ဆန်းစုကြည်ကိုထောင်ဒဏ်9နှစ်ချချလိုက်တဲ့တဲ့ရင်ကိုတင်ပြပါမယ်။ NLD အစိုးရရဲ့နိုင်ငံတော်တိုင်ပင်ခံဒေါအောင်ဆန်းစုကြည်အပေါ်တရားစွဲထားတဲ့အမှုတွေကနောက်ဆုံးကြံအာခရီလိုက်စားမှု9ခုအတွက်စုစုပေါင်းထောင်ဒဏ်9နှစ်ချလိုက်ပါတယ်။အခုဆိုရင်ဒေါအောင်ဆန်းစုကြည်ဟာအမှုပေါင်း19ခုအတွက်စုစုပေါင်းထောင်ဒဏ်33နှစ်ချခံထားရပါတယ်။သူပေါ်ဆွဲဆိုထားတဲ့အမှုတွေအားလုံးအပြစ်တက်သွားပြီမို့နိုင်ငံရေးအပါအဝင်ထူးခြားတဲ့ပြောင်းလဲမှုတွေရှိနိုင်ပါသလားရန်ကုန်ကစုံစမ်းပေးပို့တဲ့သတင်းကိုအလေးမှတင်ပြပေးပါမယ်ရှင
်ဒေါအောင်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့ကိုဆွဲဆိုထားတဲ့အထက်နောက်ဆုံးအမှု၅ခုအတွက်နေပြီးတော့အထူးတရားရုံးကနေထောင်ဒဏ်9နှစ်စီအတိအသင့်ချမှတ်လိုက်တာမို့ဒေါအောင်ဆန်းစုကြည်ကိုဆွဲဆိုထားတဲ့အမှုအားလုံးပြီးပြတ်သွားပြီလို့ဆိုနိုင်ပါတယ်တစ်ချိန်တည်းမှာပဲအမှုတွေပြီးပြတ်သွားစီမှာသူ့ကိုနေအကျဲချုပ်ပြောင်းရွှေ့ထားမယ်ဆိုပြီးသတင်းတွေလည်းကြဲကြဲပြတ်ပြတ်ထွက်ခဲ့ပါတယ်စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စော်မင်းထွန်းကတော့အမှုတွေအမိန့်ချပြီးရင်သူ့ကိုဘယ်မှာထားမလဲမသိဘူးလို့သာတုံ့ပြန်ထားပါတယ်တချိန်တည်းမှာပဲလာမယ့်နှစ်ဆန်းပိုင်းမှာအကျဉ်းသားတွေကိုလွတ်ငင်းချမ်းသာခွင့်ပေးမယ်ဆိုတဲ့သတင်းတွေထွက်နေပြီးတော့စစ်ကောင်စီဘက်ကသူ့အဖြစ်တန်တွေကိုတစုံတရာရှော့ပေါ့ပေးမလားမျှော်လင့်သူတွေလည်းရှိပါတယ်ပြည်အောင်စုရှေ့နေအများအဖွဲ့ဥက္ကဋ္ဌလွတ်တော်ရှေ့နေကြီးဦးကြည်မြင့်ကတော့စစ်ကောင်စီဘက်ကနေဒေါအောင်ဆန်းစုကြည်ကိုချမှတ်ထားတဲ့အမှုတွေရှော့ပေါ့ပေးနိုင်ပေမဲ့လွတ်ငင်းချမ်းသာခွင့်ပေးနိုင်မယ်မရှိဘူးလို့သုံးသပ်ပါတယ
်ဒေါအောင်ဆန်းစုကြည်ကိုတော့ဒီလလိုက်နေမှာမလွတ်ဘူးလေဒါမှလို့ပြစ်ဒဏ်လျှော့တဲ့ဆဲမှာသူပါလာနေအကုန်လုံးပြီးသွားပြီဆိုတဲ့အခါမှာအဲတပေါင်းလေးပေါ်မှာဘယ်လောက်လျှော့လဲဆိုတာပြစ်လာနေတယ်မသိချက်သာမိကတော့ဒေါန်ဆန်းစုကြည်ဆိုတော့နိုင်ငံရေးမှာလလမ်းမထူမဲအောင်သူကလုပ်တာပေါ့လုပ်တာတိုးတော့လည်းပဲဒေါန်ဆန်းစုကြည်ဒီနေ့ဒီနေ့ဒီပါမှာအောက်ကမျိုးအများကြီးရတယ်ဆိုတော့ဒေါန်ဆန်းစုကြည်လည်းပယ်လို့မရဘူးအဲ့တော့နိုင်ငံကအမြင်မှာလည်းကြည့်ကောင်းအောင်ပြစ်ဒဏ်နေသူလျှော့လျှော့တာလည်းမှာတော့ပါတော့ပါနိုင်တာပေါ့ကတော့မလို့ဘာလို့ဒီကဘွေးစီလာလို့ ဒီကဘွယ်မတိုင်းတော့မလို့ဘူးအဲ့ဒါတော့ဒီကြားသိချက်ပေါ့နော
်ရခင်ချင်းတော့ကနိုင်ငံသားဧည့်သည်တွေကိုတွေ့ခွင့်မပေးခဲ့တဲ့ကိစ္စအပေါ်မှာအမှုမပြီးသက်လို့ဆိုပြီးစစ်ကောင်စီဘက်ကအကြောင်းပြန်တုံ့ပြန်ခဲ့မှုပါတယ်အဲ့ဒီအတွက်အခုအမှုပြီးပြတ်ချိန်မှာပြန်ပါနဲ့တစုံတရာတွေ့ဆုံခွင့်ပေးမလားအထူးသဖြင့်အခုရောက်နေတဲ့တရုတ်နိုင်ငံအထူးကိုယ်စားလှယ်နဲ့တွေ့ဆုံခွင့်ပေးမလားယူဆနေသူတွေလည်းရှိပါသေး။ဒါနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတစုံတရာတရားဝင်ထုတ်ပြန်တာမျိုးတော့မရှိပါဘူး။နှစ်ပေါင်း80ကျော်အတွင်းမြန်မာအရေးပထမဆုံးချမှတ်ခဲ့တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်မှာဒေါင်ဆန်းစုကြည်တမရဦးဝင်းမြင့်နဲ့မတရားဖမ်းဆီးထားသူတွေပြန်လွှတ်ပေးဖို့တောင်းဆိုထားပါသေး။ဒီချိန်ထဲမှာလည်းပဲလာမယ့် February လဆိုရင်စစ်တပ်ကအာဏာသိမ်းကြတာနှစ်နှစ်ပြည့်ပါပြီ။စစ်ကောင်စီကတော့အာဏာသိမ်းတယ်လို့မသုံးပဲဖွဲ့စည်းပုံဥပဒေအရအာဏာလွှဲယူတာလို့သုံးထားတဲ့အတွက်ဖွဲ့စည်းပုံပါအရေးပေါ်ကာလဆိုင်ရာပြဋ္ဌာန်းချက်အရနှစ်နှစ်အထိအများဆုံးအာဏာယူလို့ရပါတယ်။ဒါကြောင့်လဲဒေါ်ဆန်းစုကြည်အမှုတွေပြီးပြတ်ပြီးတဲ့နောက်တစုံတရာနိုင်ငံရေးအရာထူးခြားမှုတွေဖြစ်မလားယူဆသူတွေလည်းရှိပါတယ်။ဝါရင်နိုင်ငံရေးလေးလာသူတို့ကတော့ဒေါ်ဆန်းစုကြည်နဲ့ဟန်ပြဆွေးနွေးမှုတစ်ခုခုဖြစ်လာမလားလို့ယူဆပါတယ်။ဟိ
ုလာမယ့်ဖေဖော်ဝါရီတနေ့ဆိုရင်ဟိုသူတို့2008ဖွဲ့စည်းပုံအရသူတို့တတန်းကုန်ပြီ။ကာလုံပြန်ခေါ်ကြိုက်သမလောက်အာနာပြန်ဟာဒီကောက်ပေါ်တဲ့6လပြည့်စင်ဆိုတဲ့ဟိုအပြောင်းလဲလုပ်ရရှိတယ်။ဆိုတော့သူတို့အနေနဲ့လမ်းလုံးလမ်းကားတစ်ခုကိုရောက်နေတယ်တပေါ်ရှိတယ်။နောက်ပြပီသူကိုစိတ်စားဖို့နိုင်ငံလကာကိုလက်ခံလာအောင်လုပ်ဖို့ဆိုပြီးအဲနိုင်ငံကြီးရဲ့ချက်ချင်းမှာရှိနေတယ်။အဲ့တော့အဲ့ဒီကနိုင်ငံကြီးကဘုရင့်အောက်တိုင်းရှိလုပ်ခဲ့လို့ပဲလက်ဝှက်မှုဘယ်လိုယူမလဲဆိုတာကိုသူတို့စဉ်းစားနိုင်တယ်။အဲ့ဒီမှာသူတို့သာဘယ်လိုရမလဲ။နော်သူတို့ကိုမထိတိုက်တာဘယ်လိုဖြစ်မလဲဆိုပြီးစဉ်းစားချက်မျိုးသူတို့မှာရှိနိုင်တယ်။အဲ့လိုစဉ်းစားရင်ဒေါ်ဆန်းစုကြည်ကိုအတန်းထွက်ခွင့်ပေးလိုက်တာကသူတို့အတွက်မကောင်းဘူး။သူတို့ပြင်းနေလာလို့သူမြင်တယ်။ဒေါ်ဆန်းစုကြည်ကိုအတန်းထွက်ခွင့်ပေးမယ်ဆိုတာပြတယ်လေခြားတိဖြစ်တဲ့ကြောင့်ဟလာနေကြကြထားပြီးတော့ဟလာပြေဆုံးဆွေးနွေးမှုရှိပါတယ်သူတို့ကလည်းဟလာအဲဦးမေအောင်လိုက်ကလည်းတော့ဆက်စီနဲ့ပြေဆုံးဆွေးနွေးမှာပါမယ်ဒါမှမဟုတ်လေသူတို့ရဲ့ကွန်ပျူတာကပြေဆုံးဆွေးနွေးပါမယ်အဲစာရေးခင်ပေါ့နော်တစ်ချက်ခုတုံးလေးချက်ပြတ်တယ်စင်သားချက်မျိုးသူတို့ကမရှိဘူးလို့တော့မပြောနိုင်ဘူ
းအသက်89နှစ်အရွယ်ဒေါအောင်ဆန်းစုကြည်ဟာစစ်ကောင်စီကဆွဲဆိုထားတဲ့အမှုပေါင်း14မှုနဲ့လက်ရှိမှာစုစုပေါင်းထောင်ဒဏ်26နှစ်အထိချမှတ်ခံထားရပြီးဖြစ်ပြီးလက်ရှိမှာစုစုပေါင်းထောင်ဒဏ်26နှစ်အထိချမှတ်ခံထားရပြီးနေပြီးတော့အချုပ်ထောင်တွင်းမှာအကျဉ်းချခံထားရပါတယ်ဒီကနေ့ချမှတ်လိုက်တဲ့နှစ်တွင်းနဲ့ပေါင်းရင်စုစုပေါင်းထောင်ဒဏ်33နှစ်ဖြစ်ပါတယ်ရှင်
ဒေါ်ဆန်းစုကြည်ရဲ့အမှုတွေအပိသက်အမိန်ချတဲ့တဲ့တွင်ဖြစ်ပါရဲ့ရှင်။တရုတ်ထူးကိုယ်စားလှယ်တဲ့အနေနဲ့မြန်မာနိုင်ငံရေးပြောင်းလဲအောင်လို့ဘလောက်ဆွမ်းနိုင်မလဲဆိုတာကိုလည်းကြည့်ရအောင်ပါ။မြန်မာနိုင်ငံဆိုင်ရာတရုတ်ထူးကိုယ်စားလှယ်ဆွန်ကောရှန်နေရာမှာတရုတ်အစိုးရပြောင်းလဲခံထားတဲ့တိန့်ရှိကျွန်းဟာစစ်ကောင်စီအကြီးအကဲနဲ့မြန်မာနိုင်ငံမှာလာရောက်တွေ့ဆုံတယ်လို့ဒီမတိုင်တဲ့နှုန်းကလည်းတိုင်းရင်းသားအဖွဲ့တချို့နဲ့ဒီတရုတ်နိုင်ငံယူနယ်ပြည်နယ်တွင်မှာတွေ့ဆုံခဲ့ပါတယ်။မြန်မာအရေးပေါ်တရုတ်နိုင်ငံရဲ့သဘောထားဟာပြောင်းလဲပွဲရှိနေပါသလား။ရန်ကုန်ကစုံစမ်းသတင်းပေးပို့ချက်ကိုကိုငင်းချန်တင်ပြပေးပါမယ်ရှင်
။မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေထဲမှာထဲထဲဝင်ဝင်ပါဝင်ဆောင်ရွက်ခဲ့တဲ့မစ္စတာဆုံကော်ရှန်နေရာမှာအာဆီယံဆိုင်ရာတရုတ်အထူးကိုယ်စားလှယ်အဖြစ်ဆောင်ရွက်ခဲ့သူမစ္စတာတန်ရှိကျွမ်းကိုတရုတ်နိုင်ငံကဒီရက်ပိုင်းအတွင်းမှာပဲအစာထိုးခန့်အပ်ခဲ့တာပါမြမရေးဖော်ပြချက်တွေပါတဲ့ NDAA အမေရိကန်အမျိုးသားကာကွယ်ရေးလုံပိုင်ခွင့်ဥပဒေထွက်ပေါ်လာချိန်မြမစစ်ကောင်စီကလည်းလာမယ့်နှစ်ရွေးကောက်ပွဲအတွက်ပြင်ဆင်မှုတွေလုပ်နေချိန်မှာပဲအထူးသဖြင့်ဒေါအောင်ဆန်းစုကြည်အမှုတွေအားလုံးအပိသက်စစ်ဆေးအမိန့်ချပြီးချိန်မှာပဲတရုတ်အထူးကိုယ်စားလှယ်တစ်ကမြမနိုင်ငံကိုရောက်ရှိလာတာမို့ဒီခရီးစဉ်ကိုနိုင်ငံရေးအကဲခတ်တွေကစိတ်ဝင်စားနေကြပါတယ်မြမအရေးကိုနှစ်အတန်းကြာဆောင်ရွက်ခဲ့တဲ့မစ္စတာဆုံကော်ရှန်နေရာမှာမစ္စတာတန်ရှိကျွမ်းကိုအစားထိုးခန့်အပ်လိုက်ပေမဲ့တရုတ်နိုင်ငံကမြန်မာနိုင်ငံပေါ်ထားတဲ့မူဝါဒဟာပြောင်းလဲမှုမရှိနိုင်ကြောင်းနိုင်ငံရေးသုံးသပ်သူဒေါက်တာလှကျော်စောကပြောပါတယ်
။ကိုကြီးကဟိုနိုင်ငံသားကြီးဟိုဝန်ကြီးကတရုတ်ကဆင်းလို့လိုက်တာပေါ့နော်နှစ်ကုံလို့ပြတဲ့နှလုံးသူရဲ့ဘန်ကင်းတောင်ကြီးနဲ့ပတ်သက်လို့လူလုံးချုပ်တာပေါ့ဗျာ။ကိုကြီးသူကြီးကချတော့ပြောမသွားပါဘူး။ဒီအစိုးရရဲ့ငွေကြေးပေါ်လူစီဒီမှာဘာမှထူးထူးခြားခြားပါမလာဘူး။ဆိုတော့ဆန်ကသင်္ချေကိုအရေးလေးရောက်နေတယ်။ဒါကြောင့်မလို့ဒီတင်ကြားချက်ကအကြောင်းကိုပြောကြည့်တယ်။ဒီကျွန်တော်ကြည့်တာကဘာမှထူးခြားမယ်မထင်ဘူး
။ဒီနိုင်ငံဟာ1988ခုနှစ်အလွန်မြန်မာစစ်အစိုးရအဆက်ဆက်ဖက်ကနေပြောင်ပြောင်တင်းတင်းရပ်တည်ခဲ့တာတွေရှိပေမဲ့လည်းဒီလ21ရက်နေ့ကမြမရေးကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်မှာတော့တရုတ်နိုင်ငံဘက်ကဗီဒိုအာဏာသုံးကာကွယ်ခဲ့တာမရှိသလိုကန့်ကွက်မဲပေးတာလည်းမလုပ်ခဲ့ပါဘူး။လက်ရှိတရုတ်နိုင်ငံကမြန်မာနိုင်ငံအပေါ်ကျင့်သုံးနေတဲ့မူဝါဒနဲ့ပတ်သက်ပြီး ဒေါက်တာလှကျော်စောကအခုလိုဆက်ပြောပါဗျ။အင
်းနားအဖခင်ပါ။ဒီကတူတောက်လျှောက်အမိုက်ခံပြီးတော့လုပ်ခဲ့ရပြီ။ဒီဒီဘူးကသူ့ကိုဘလောက်နှုံးရဆိုတာသူသိသွားရဲ့။အခုကနေမြစ်ဆုံပိစာဖြစ်လိုက်တာမှာသူကောင်းကောင်းသဘောပေါက်သွားတယ်။ဒီအစိုးရကျင်းဆက်ဆံတာလေနော်။အစိုးရကျင်းလည်းဆက်ဆံပေါ့ဗျာ။ဒါကတော့ဆက်ဆံမှုတူတာ။ဒီလူတို့အချင်းချင်းကဆက်ဆံရလေအကြီးကြီးလေလို့ဒီလိုပြောပုံရတယ်။အဲ့တော့မမပီကူတွေကဒီစစ်အစိုးရနဲ့ပတ်သက်လို့စစ်ကနေပတ်သက်လို့ဘာမှနာကြည့်တယ်သူကောင်းကောင်းကြည့်တယ်။ဒါကြောင့်မို့ခါတိုင်းတော့အမုန်းဟန်အမိုက်ခံပြီးတော့အဲဗမာပြည်ကိုကာကွယ်ရမလို့တော့ပဲနဲ့သူကပြည်သူလူထုရဲ့ခံစားမှုကလည်းမဝေးကြအောင်သူ့ရဲ့ပြည်ကိုနိုင်ငံရေးအခြေခံလည်းမချိအောင်ဒီလိုပုံနာပဲကြ
။မစ္စတာတန်ရှီကျွမ်းဟာမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အဖြစ်တာဝန်ယူပြီးတဲ့နောက်မှာတရုတ်မြန်မာနယ်စပ်အခြေစိုက်တိုင်းဒါလက်နက်ကင်အဖွဲ့ရင်းနဲ့ပြီးခဲ့တဲ့အပတ်ကတွေ့ဆုံခဲ့ပါတယ်။အခုလိုတွေ့ဆုံခဲ့တာနဲ့ပတ်သက်ပြီးဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP ရဲ့လာရှိုးဆက်ဆံရေးရုံးတာဝန်ခံဦးညီရန်က VOA ကိုအခုလိုအတည်ပြုပြောဆိုပါတယ်
။အပြီးခဲ့တဲ့တစ်ပတ်လောက်တုန်းကကျွန်တော်တို့ဒီခင်မီယင်းမီမိတ်ဆက်တဲ့အနေနဲ့တွေ့ဆုံခဲ့တာမှန်ပါတယ်နော်။တက်တေတေပြုစုတော့မရှိပါဘူး။ဒီအတူတူဆိုတော့လည်းတော့မိတ်ဆက်တဲ့အနေနဲ့ပါနော်။
မစ္စတာတန်ရှီကျွမ်းဟာတိုင်းဒါလက်နက်ကင်အဖွဲ့တွေကို24ရက်နေ့ကနေ26ရက်နေ့အထိတီးကြစီတွေးဆောင်ခဲ့ပြီး28ရက်နေ့မှာတော့နေပြည်တော်ကိုရောက်လာခဲ့ပါတယ်29ရက်နေ့ကြာသာရေးနေ့မှာတော့နေပြည်တော်ကစစ်ကောင်စီဥက္ကဋ္ဌနဲ့တွေးဆောင်ခဲ့ပြီးတိုင်းဒါလက်နက်ကင်အဖွဲ့တွေနဲ့ငင်းငန်းရေးဆွေးနွေးမှုတွေအပါအဝင်မြန်မာပြည်ရဲ့နိုင်ငံရေးဖြစ်ပေါ်တိုးတက်မှုတွေနိုင်ငံတကာစာမျက်နှာမှာတရုတ်ရဲ့မြန်မာဘက်ကရည်တည်ချက်တွေကိုဆွေးနွေးခဲ့ပါတယ်ပြီးခဲ့တဲ့နှစ်နိုဝင်ဘာလကမြန်မာနိုင်ငံဆိုင်ရာတရုတ်အထူးကိုယ်စားလှယ်မစ္စတာဆုံကော်ရှန်ဟာနေပြည်တော်မှာတပတ်ကြာသွားရောက်ပြီးစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့ပါတယ်။အဲ့ဒီတုန်းကဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံခွင့်တောင်းခဲ့ပေမဲ့လည်းမြန်မာစစ်ကောင်စီကခွင့်မပြုခဲ့ဘူးလို့သတင်းတွေထွက်ပေါ်ခဲ့ပါတယ်။နိုင်ငံခြားသားဧည့်သည်တွေနဲ့ဒေါ်အောင်ဆန်းစုကြည်ကိုတွေ့ခွင့်မပေးခဲ့တာဟာစစ်ဆေးနေတဲ့အမှုတွေမပြီးပြတ်သေးပဲတရားရေးကိုမနှောက်ယှက်ခြင်းလို့ဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရကပြောခဲ့မှုပါတယ်။အခုခရီးစဉ်အပြီးတရုတ်နိုင်ငံသားရေးဌာနကသတင်းထုတ်ပြန်ရမှာတော့မြန်မာနိုင်ငံနဲ့ပတ်သက်တဲ့အာဆီယံဘုံသဘောတူညီချက်၅ချက်ကိုအကောင်အထည်ဖော်ရမှာအာဆီယံနဲ့လက်တွဲဆောင်ရွက်ရေးအပေါ်တရုတ်နိုင်ငံကအားပေးကြောင်းတရုတ်နိုင်ငံသားရေးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
နေ့တကူကာလ VOE အထူးအစီအစဉ်တွေကိုမကြခင်မှာထုတ်လွှင့်ပေးဖို့ရှိပါသေးတယ်ရှင
် VOE အစီအစဉ်တွေကိုရေဒီယိုရုပ်မြင်သံကြားတို့အပြင် Facebook စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်VOA မြန်မာပိုင်း Facebook စာမျက်နှာလေးစာကတော့ facebook.com/voaburmese ဖြစ်ပါတယ
်။ VOA မြန်မာပိုင်းရဲ့တောက်ကြနေညပဲအစီအစဉ်လေးကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါရရှင်။ American မျိုးသားကာကွယ်ရေးလုပ်ပိုင်ခွင့်ဥပဒေ NDAA အပါမြန်မာရေးပေါ်ပြချက်ဟာရုပ်ဝတ္ထုအကူအညီထက်ကိုနိုင်ငံရေးအရပို့ပြီးတော့အရေးပါတဲ့တိုးတက်မှုဖြစ်တယ်လို့ NUG မျိုးသားညီညွတ်ရေးအစိုးရနိုင်ငံခြားရေးဝန်ကြီးဒေါက်ဆင်မအောင်ကပြောကြားလိုက်ပါတယ်။ NUG အနေနဲ့American အပါအဝင်ဒီမိုကရေစီနိုင်ငံတွေနဲ့ဆက်ဆံရေးမှာနိုင်ငံကိုယ်စားပြုမှုတရားဝင်ရအောင်လို့ကြိုးစားနေတယ်လို့ဒေတာရင်းနိုင်ငံတွေနဲ့ Silent Diplomacy လို့ခေါ်တဲ့တိုးတိတ်တိတ်တတ်နမရေးနည်းလမ်းနဲ့ထိဆက်ဆက်ဆံနေတယ်လို့လည်းပြောပါတယ်။ NUG နိုင်ငံခြားရေးဝန်ကြီးဒေါက်ဆင်မအောင်ကိုကိုသားညုံဦးကတီးတန့်ဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဒေါက်ဆင်မအောင်အခုဒီ view တွေကိုချိန်ပေးပြီးတော့ဖြေကြားပြီးတာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာအရေးဆုံး။ကျွန်တော်အရေးဆုံးမေးခွန်းကတော့ NDAA နဲ့ပတ်သက်ပါတယ်။NDAA ပေါ့ဒီ American မျိုးသားကာကွယ်ရေးလုပ်ပိုင်ခွင့်ဥပဒေကအခုကမ္ဘာကလည်းတည်ပြုလိုက်ပြီဆိုတော့ဥပဒေဖြစ်သွားပါပြီ။အဲ့ထက်မှပြောမယ်ဆိုရင် NUG တို့ PDF တို့ပြစ်စာတွေပါပါတယ်။တလောတော့ကျွန်တော်ဥယျာဉ်မုံကအင်တာဗျူးရတဲ့အချိန်မှာတော့ဥယျာဉ်မုံကပြောတာကဒီ NDAA နဲ့ဆက်ဆက်တဲ့ကိစ္စတွေကိုနိုင်ငံရေးဥက္ကဋ္ဌဌာနကအဓိကထားပြီးလုပ်မယ်လို့ပြောပါတယ်။အဲ့တော့ဒီနိုင်ငံရေးဥက္ကဋ္ဌဌာနအနေနဲ့ဒီ NDAA ကိစ္စနဲ့ပတ်သက်လို့ပေါ့နော်ဒီဟို American ဆီကနေရောအကူအညီတွေယူဖို့ကိစ္စတွေနဲ့ပတ်သက်လို့ဘလို့များပြင်ဆင်ထားပါလဲ။နောက်တစ်ခုကဘလောက်ထိထိစပ်နိုင်နေပြီလဲအမေရိကန်ဆူဟောင်းနဲ့နောက်ဘာတွေညှိုးလင့်ထားပါလဲ
ဆိုတော့မူအားဖြင့် principle အားဖြင့်ဖော်ပြထားချက်တွေကတော်တော်လေးကောင်းတယ်အဲဆိုတော့ဒီ principle တွေပေါ်မှာအခြေခံပြီးတော့ကျွန်တော်တို့က advocate လုပ်ဖို့လို့ရာအမေရိကန်ဆူရအောင်ပေါ့လေ advocate လုပ်ဖို့ရာဒီဥပဒေကအများကြီးထောက်ပံ့ဖြစ်တယ်လို့တင်ချက်မြင်တယ်နိုင်ငံရေးရာပေါ့နော်နှစ်ပိုင်းခွဲမြင်ရမယ်လို့မြင်တယ်ကျွန်မမြင်တာတော့ခုန budget အရာရယ်နိုင်ငံရေးအရာရယ်ပေါ့နော်ဆိုတော့ကျွန်မမြင်တာတော့ budget အရာထက်စာရင်ဒါဟာနိုင်ငံရေးအရာကျွန်တော်တို့အတွက်အဲပို့ပြီးတော့ကောင်းမွန်တဲ့တိုးတက်မှုလို့မြင်ရတယ်ပေါ့နော်ဒီအမေရိကန်အစိုးရရဲ့ commitment ကိုတိုးမြင့်ပြီးတော့မြင်ရတဲ့သဘောလို့ကျွန်မနားလဲတယ်။ဘာဖြစ်လို့လဲဆိုတော့ပြီးခဲ့တဲ့နှစ်ကလည်း CDM ပါတယ် Civil Society ဆိုတာပါတယ်အရင်ရှိပြီးသားတွေပါပဲတကယ်တကယ်ကကြတော့အရင်နှစ်တွေလုံးတွေကဒါဒီ Civil Society ကို provide လုပ်မယ် Democracy Promotion လုပ်မယ်ဆိုတာတွေပေါ့လေလူခွင့်ရေးချိုးဖောက်မှုတွေဆိုတာတွေပါမယ်ဒါပေမဲ့ဒီနှစ်ဒီနှစ်မှာကြတော့သူက specifically ဖော်ပြထားတဲ့ clause တွေအရာဆိုလို့ရှိရင်တချို့ဟာတွေကလုတ်ကိုလုတ်ရမယ်ဟာတွေရှိတယ်တချို့ဟာတွေကသမရရဲ့လုတ်ပိုင်ခွင့်နဲ့လုတ်ချင်ရင်လုတ်လို့ရတယ်ပေါ့နော်ဆိုတော့နှစ်ပိုင်းပေါ့ဆိုတော့လုတ်ကိုလုတ်ရမယ်ဟာတွေကိုကျွန်တော်တို့ကတကယ်လုတ်ဖြစ်အောင် effectively ဒီပေါ့လေဒီပေါ့နော် budget အရာပဲဖြစ်ဖြစ်နိုင်ငံရေးအရာပဲဖြစ်ဖြစ်ပေါ့နော်တကယ်ကို end user တွေရောက်အောင်ကျွန်တော်တို့တွန်းရလိမ့်မယ်နောက်ဒုတိယတစ်ချက်ဖြစ်တဲ့လုတ်တော်ရည်ပေါ့နော်လုတ်ချင်ရင်လုတ်လို့ရတယ်ဆိုတာမျိုးကြပြန်တော့ဒီအစိုးရဘက်ခြမ်းကျွန်တော်တို့တွန်းတွန်းတိုက်တိုက်နေပေါ့နော်လုတ်ဖြစ်အောင်လို့အဖို့ကိလို့ရမယ်အပိုင်းဒီလို့နှစ်ပိုင်းမြင်ပါတယ်ခုနဒီ NDA ထဲမှာပေါ့နော်ဆိုတော့ပြောရရင် budget ကတော့မနစ်က budget နဲ့ပမာဏအဖြစ်အတူတူပဲဒါပေမဲ့အကြောင်းအရာအဖြစ်ဥပမာပေါ့နော်အားလုံးလည်းသိထားပြီးကြပါပြီဒီဟို PDF လို့ဆိုတာမျိုးကိုထည့်သွင်းသုံးစွဲလာတယ်ဒါကတော့မြေပြင်မှာတိုက်ပွဲဝင်နေကြတဲ့ကျွန်တော်တို့ PDF တွေအတွက်တော့အရင်အတက်စရာကောင်းတယ်အဲဟိုရောက်ချိန်မှာတော့ရောက်မယ်ပြောချင်တာပုံမှန်လေးလေးပြောရအရင်လည်း profit ဖြစ်တယ်ကျယ်လဲကျယ်တယ်ငွေပမာဏအဖြစ်ကောနောက်ပြီးတော့ဟို stakeholder တွေလည်းတအားများတယ်ပေါ်ပြထားတယ်မဟုတ်နော်အဲ့ NUG ပါမယ် NUCC ပါမယ် CRPH ပါမယ်ပေါ့နော်ပြီးတော့ civil disobedience ပါမယ်အဲနောက်ပြီးတော့တချို့ဟာတွေဆိုလို့ရှိရင်ဥမာပေါ့ဒီပြည်သူ့ရင်ကခိုးလုံလာတဲ့ defector တွေဆိုတာလည်းထည့်သွင်းသုံးစွဲလာတယ်ဆိုတော့ဒါကတော့ကောင်းတဲ့ကိစ္စလို့မြင်တယ်အရင်တော့ဆိုလို့ရှိရင် American ဆိုရရဲ့ policy ရဒီစစ်တပ်မှာတာဝန်ထမ်းဆောင်ထားတဲ့သူဆိုလို့ရှိရင်เนาะပြည်ဝင်ခွင့်ဗီဇာပေးတာဆိုသူတို့ ban လာ ban ထားတာတွေမပေးတာတွေပါလေရှိတယ်ပေါ့နော်ဆိုတော့အခုဒီကိစ္စမှာတော့ဘာပဲဖြစ်ဖြစ်ဖြေလျော့လာတယ်လို့ကျွန်တော်တို့မြင်တယ်ဒီပေါ်မှာခြေခံပြီးတော့ကျွန်မကတော့ဟိုနိုင်ငံရေးအရာပေါ့နော်ဒါ American ပြည်ထောင်စုကိုပို့ပြီးတော့ဟိုတွန်းတွန်းတိုက်တိုက်နေပေါ့နော် advocate လုပ်သွားဖို့လို့ပေါ့လေရှိပါတယ်
အဲ့တော့ခုနကဒီဥပဒေထဲမှာပြောမယ်ဆိုရင် NUG NUCC ပါတယ်ပြီးခဲ့တဲ့နှစ်ကလည်းဒီအသုံးလုံးသုံးပါတယ်သူထင်မှာကျွန်တော်သတိထားမိတော့အဲ့တော့ American ဆိုရနဲ့တရားဝင် NUG ကိုအတိအမှတ်ပြုနိုင်တဲ့အလားအလာကိုဘယ်လိုရှိပါလဲခင
်ဟုတ်ကဲ့ဆိုတော့ဒီတန်တခင်းတမန်ခင်းနဲ့ပေါ့နော် state တွေပေါ့ဟိုနိုင်ငံတွေကိုဆက်ဆံတဲ့အခါမှာတော့ဒါအသုံးလုံးကတော့သူတို့အမြဲတမ်း American မှမဟုတ်ပါဘူးတခြားတပ်တမန်တွေနဲ့တွေ့တဲ့အခါမှာလည်းပဲသူတို့က state ကိုဆက်ဆံတာဖြစ်တယ် government ကိုဆက်ဆံတာမဟုတ်ဘူးပေါ့နော်ဆိုတော့ government ကို recognize လုပ်တာမဟုတ်ဘူး state ကို recognize လုပ်တယ်ဆိုလို့သဘောမျိုးပေါ့နော်အနေအထားမျိုးရှိတယ်ဆိုတော့နည်းနည်းလေးတော့အဲ့ဒါကအဲဟိုပါပေါ့နော်ဟိုဘယ်လိုပြောမလဲပညာသားတော့ပါတယ်လို့ပြောမယ် diplomacy မှာအဲ့တော့ publicly engagement လုပ်ဖို့ကျွန်တော်တို့ကပို့တောင်းဆိုရတယ် recognize လုပ်ဖို့လို့ကဲမရီကောဂနိုက်ဇာအစိုးရလို့တာမဟုတ်ဘူး state ကိုလို့တာဖြစ်တဲ့အတွက်ဒါ sovereign state အနေနဲ့မြန်မာနိုင်ငံကိုအတိအမှတ်ပြုထားတာဖြစ်တယ်မြန်မာနိုင်ငံဒါပေမဲ့အဲ့ဒီမြန်မာနိုင်ငံရဲ့ကိုစားပြုခွင့် engagement လုပ်တဲ့ဟာတွေကတော့သူ practical engage ဘယ်သူကိုလုပ်နေလဲဆိုတဲ့အပေါ်မှာတော့ကျမတို့ကယူတော်ရည်ပေါ့အတိပဲကောက်ယူလို့လို့ရတယ်ကျမတို့တွန်းတွန်းတိုက်တိုက်လုပ်နေတာကတော့ကျမတို့ကို publicly ပို့ engagement လုပ်ဖို့ဟုတ်ပြီအစိုးရကိုအတိအမှတ်ပြုတာမဟုတ်ဘူး state ကိုအတိအမှတ်ပြုတာဆိုရင်ကျမတို့ကိုအစိုးရတရက်အနေနဲ့ public engage လုပ်တာမျိုးပေါ့နော်လူလူကိုကိုစားပြုနေတဲ့အဲကိုစားပြုခွင့်ရှိနေတဲ့အစိုးရအနေနဲ့ပေါ့နော်ကျမတို့ publicly engagement လုပ်တာမျိုးရောလုပ်လို့မရဘူးလားဆိုပြီးကျမတို့ advocate လုပ်နေတာရှိပါတယ
်ဟုတ်ကဲ့ကျွန်တော်တစ်ဆက်သေးမိချင်တာက UNSC ဆုံးဖြတ်ချက်ကိစ္စပါမကြခင်က UNSC ကနေပြီးသူကမြန်မာနိုင်ငံနဲ့ပတ်သက်လို့ဒါလွတ်လပ်ရပြီးနောက်ပိုင်းမှာပထမဆုံးချိန်ဆုံးဖြတ်ချက်ထွက်လာပါတယ်ပြောမယ်ဆိုရင်ဆိုးရင်နေကြတဲ့တရုတ်ရုရှားအိန္ဒိယသူကဟိုတရုတ်ရုရှားဆိုဗီဒီယိုမပြီးပါဘူးဒါပေမဲ့မဲမပြီးပဲနေခဲ့တာပေါ့နော်ဒါပေမဲ့ဆုံးဖြတ်ချက်ကတည်ဖြစ်သွားတယ်အဲ့တော့ဒီ UNSC ဆုံးဖြတ်ချက်နဲ့ပတ်သက်လို့ရောလက်ရှိမြန်မာဒီမိုကရေစီရေးအတွက်နောက် NUG အတွက်ဘယ်လောက်ထိမျှော်လင့်စရာရှိပါလဲခင
်ဗျစစ်ကောင်စီက response လုပ်တဲ့အခါမှာလည်းခုန NDA ဟိုတာဟို American ဘာမလုပ်နဲ့ညာမလုပ်နဲ့ဆိုပြီးတော့အဲ့လိုအကြံခံရေးတွေပါတယ်သုံးပြီးတော့ပေါ့ဗျာဟိုဆန္ဒပြရတယ်ရှိပေမဲ့ဒီ UNSC resolution ကိုအရင်ကြီးတင်းတင်းရင်းရင်းပြောတာမျိုးမရှိဘူး statement တစ်ခုရှင်ကြည့်မယ်ဆိုရင်မြင်တာရယ်ပေါ့နော်စစ်ကောင်စီကထုတ်တဲ့ statement မှာလဲအဲ့တော့ဒါကြောင့်မဟုတ်လို့ဆိုတော့ပို့ပြီးတော့ဒီ UNSC ရဲ့ resolution ကကြတော့ဟိုနိုင်ငံတကာနိုင်ငံတွေကမဟုတ်ဘူးတကယ်ပေါ့နော်ဒီကုလသမဂ္ဂဝင်နိုင်ငံတွေအားလုံးရဲ့ဒီလုံခြုံရေးကောင်စီကပေါ့နော် stakeholder တွေအားလုံးရဲ့သဘောတူညီချက်နဲ့အနည်းဆုံးတော့မကန့်ကွက်ဘူးပေါ့လေခုနဗီဒီယိုအနာကင်ဆယ်ထားတဲ့နိုင်ငံတွေကမကန့်ကွက်ဖဲနဲ့သွားတဲ့အတွက်ကြောင့်မလို့ဒါဘိုင်ဒင်ပို့ရှိတယ် resolution statement မဟုတ်ဘူးကြေညာချက်တသက်မျှတာမဟုတ်ခဲနဲ့သူ resolution ဆုံးဖြတ်ချက်ဖြစ်တယ်ပေါ့နော်အဲ့တော့ဒီဆုံးဖြတ်ချက်ဖြစ်တဲ့အတွက်ကြောင့်မလို့ဆုံးဖြတ်ချက်ကိုလိုက်နာရမယ်ကောင်တယ်ဖော်ရမယ်တောင်းဝန်ရှိသွားတယ်စစ်ကောင်စီမှာပို့ပြီးတော့ pressure ရသွားတယ်လို့ကျွန်တော် mien ne paw no jamaru lo tin da law dam si ma ya bu ho language de ga ayan strong ma phit bu so bime di ha ga ro song phyet che phit de twet da bind in phit de no document takhu lo ro jamaru pyaw lo ya
okay tet tet san san ma be aku di kini so yin jamaru ja law tiyok nai ngan ye di myanmar nai ngan sa ya thu ku sle tet paw ho myanmar nai ngan ho yauk de di pitai ngan le tain na phwe lan na kan phwe chu ne twet ye lo ti ya ba de tiyok su ya ye yetti che ga pyaw ma so yin di new do line naw bai ma di sit kaun si ko sat san na ga a yit yin
စစ်စူးရီလိုမျိုးပြောင်းပြင်းတင်းကြီးတို့ရက်တီတဲ့ပုံစံမျိုးတော့ကျွန်တော်တို့မတွေ့ရအောင်အဲ့တော့ NUG နဲ့တိုးစူးရကြားတဲ့ဆက်ဆံရေးရောဘယ်လိုရှိပါလဲခင်ဗျဟုတ်ကဲ့အဲကျွန်တော်တို့ဒီ UN လုံခြုံရေးကောင်စီ ရမဒီနဲ့ပတ်သက်လို့နောက်ဒေတာတွေအင်ဂေ့ချ်မန့်လုပ်တဲ့ခါမှာသူကဆိုင်လန့်ဒီပလိုမစီကပို့ပြီးတော့ပရီဖာဖြစ်တဲ့ဆိုတော့ကလော့စ်လေးတခုကျွန်မတွေ့လိုက်တယ်ပေါ့ဆိုတော့ပြောရရင်တော့ဒါပါပဲကျွန်တော်တို့မှာအာဆီယံနဲ့ပဲဖြစ်ဖြစ်အင်ဒီနာချင်းနိုင်ငံကြီးနဲ့ပဲဖြစ်ဖြစ်ကျွန်တော်တို့တွေကတော့အစောပိုင်းနေရာကျွန်တော်တို့ပတ်ပလစ်လီစာပို့တာစာဘာလုပ်လို့ဖေ့စ်ဘွတ်ပေါ data ring regional ku engage လုပ်ရတဲ့ဟာကြတော့လေပုံစံတစ်မျိုးနဲ့ရှိတယ်ပေါ့နော် diplomacy မှာလည်းပုံသဏ္ဍာန်ညီမျိုးစုံရှိကြတာဟုတ်ဆိုတော့ silent diplomacy ကလည်းပဲညီညာတစ်ခုဖြစ်ပါတယ်ဆိုတော့ပြောရမယ်ဆိုရင်ကျမတို့အနေနဲ့တော့အတက်နိုင်ဆုံးကျမတို့ဘက်က engagement လုပ်ရမယ်နိုင်ငံတွေအင်းနီးနားချင်းနိုင်ငံတွေဒေတာရင်းနိုင်ငံတွေနော်ကမ္ဘာနိုင်ငံတွေနဲ့အဲကျမတို့တောက်လျှောက် engagement လုပ်တယ်ကျမတို့ဘက်ကစပြီးတော့ engagement လုပ်ခဲ့တာရှိတယ်စောင့်ရတာရှိတယ်သူတို့ဘက်က response လုပ်လာဖို့ကျမတို့ကိုတုံ့ပြန်လာဖို့တော့စောင့်ခဲ့ရတဲ့အချိန်ကြီးအများကြီးရှိပါတယ်သို့တော်လည်းပဲကျမတို့ဒေတာရင်းအာဆီယံအပါအဝင်ပေါ့နော်ကျမတို့ဘက်ကတော့အင်းနီးနားချင်းနိုင်ငံတွေနဲ့အာဆီယံနိုင်ငံတွေနဲ့အားလုံးနဲ့ကိုကျမတို့ actively engagementလုံးနေပါတယ်လို့တော့ကျွန်မဒီလောက်တော့ပြောလို့ရပါတယ်เนาะ engagement ရှိပါတယ်
ဟုတ်ကဲ့တစ်ဆက်တည်းကျွန်တော်အာဆီယံကိစ္စမေးချင်ပါတယ်ပြောမယ်ဆိုရင်အာဆီယံဒီကဒီဘုံဘောဒီအချိန်၅ချက်ပေါ့တို့ချထားတယ်နိုင်ငံတကာကလည်းဒီတိုင်းဆက်လုပ်ဖို့ဆိုပြီးတော့ပြည်သူကလူမျိုးကောင်စီတောင်းဆိုချက်တွေမှာလည်းပါလာတယ်ပေါ့เนาะအဲကျွန်တော်ကထိုင်းနိုင်ငံကကမ္ဘာထလုပ်ပြီးတော့တချို့အာဆီယံနိုင်ငံကြီးတွေကြီးနေတယ်မြန်မာစစ်ကောင်စီနဲ့တွေ့တာမျိုးတွေလည်းရှိပါတယ်အဲ့တော့ဒီ NGO ပေါ့တော့ NGO အနေနဲ့ဒီဆက်ကဆနဲ့အာဆီဇာဆွေးနွေးပြီးတော့ညှိနှိုင်းလာအောင်လို့အာဆီယံကဖိအားပေးလာနိုင်တဲ့သဘောမျိုးတွေရောရှိလာနိုင်ပါလား
အာဆီယံချဲ့ကတ်မှုဟာအာဆီယံချာတာမှာအခြေခံရလိမ့်မယ်တိချက်ပေါ့နော်နောက်ဒုတိယချက်ကမြန်မာပြည်နဲ့ပတ်သက်ရင် 5 point consensus ဆိုတာရှိတယ်နောက်ဆုံး 15 point ရှိမယ်ပေါ့နော် 15 point ရှိမယ်ဒါ all stakeholder နဲ့သူတွေ့ရမယ်စကားပြောရမယ်လို့ရှိတယ်ပေါ့နော်ဆိုတော့အဲ့ဒီခါမှလည်းပဲမြန်မာပြည်ရဲ့အရေးကိုဖြေရှင်းတဲ့ခါမှာမြန်မာ lead ပေါ့နော်မြန်မာကဥဆောင်တဲ့ solution ဖြစ်ရမယ်ဆိုတဲ့သဘောတရားမျိုးတွေရှိတယ်ထို့အတူလူထုရဲ့ဆန္ဒကိုထင်ရမယ်အဓိကအဲ့ဒါအရေးကြီးဆုံးပဲလို့ထင်ပါတယ်ဆိုတော့ဒီအခြေခံတွေကိုကြော်လွန်ပြီးတော့ကျွန်တော်တို့ကိုဖိအားပေးလို့ရမယ်လို့ကျွန်တော်တို့မထင်ပါဘူ
းဟုတ်ကဲ့ကျွန်တော်နောက်ဆုံးတစ်ခုမေးချင်ပါတယ်ဒေါ်စင်မောင်ရဲ့ပုဂ္ဂိုလ်ရေးခိုင်မှုပါပြောမှဆိုရင်ဒေါ်စင်မောင်ကအခုဒီ CRPH or NUG ကိုစပြီးတော့ဖွဲ့စည်းဖို့ကြိုးပမ်းနေတဲ့အချိန်မှာထေဆုံးကဥဆောင်မှုတစ်ခုတူဖြစ်တယ်လို့ကျွန်တော်နားလည်ပါတယ်အဲ့တော့မြန်မာနိုင်ငံရဲ့အပြောင်းအလဲနဲ့ပတ်သက်လို့ဒေါ်စင်မောင်ဘယ်လိုများမျှော်လင့်ထားလဲဗျအရင်လိုပဲစစ်တပ်နဲ့ပြန်လဲတင်းမြေကြီးနဲ့ပြောင်းလဲသွားမှာဒါပေမဲ့တခြားပုံစံတစ်ခုခုကိုမျှော်လင့်ထားပါလား
ဒီစစ်တပ် institution ကိုခေါင်းဆောင်မှုပေးနေတဲ့သူတွေရဲ့စဉ်းစားပုံတွေဟာသူတို့ရဲ့တကူကြီးကိုကြိုးစည်းပွားတက်ကိုကြော်လွန်ပြီးတော့စဉ်းစားတာမျိုးမရှိဘူးလို့ကျွန်မအနေနဲ့ even စစ်တပ်ရဲ့အကျိုးစီးပွားကိုတော့သူတို့စဉ်းစားတာမဟုတ်ဘူးလို့ကျွန်မအနေနဲ့အဲ့တော့နိုင်ငံရဲ့အကျိုးစီးပွားဆိုတာတော့ပြီးရောပေါ့လေဆိုတော့ပြောရရင်ဒီ2008ဖွဲ့စည်းပုံခြေကံဥပဒေဟာပြီးသွားပြီပေါ့နော်အလုံးမဖြစ်တော့သူတို့ကိုယ်တိုင်ချိုးဖောက်လိုက်တာဖြစ်တယ်အခုမှပြန်ပြီးတော့ပြန်ပြောမနေနဲ့တော့တကယ်တော့ဒီအာနာသိန်းကလေးကော2008ကိုချိုးဖောက်ပြီးသားဖြစ်သွားတယ်ပေါ့နော်တိတ်ချက်ဆိုတော့နောက်တစ်ခုကဘာပြောလဲဆိုတော့ဒီ2008ဖွဲ့စည်းပုံခြေကံဥပဒေနဲ့ကျွန်မတို့ရဲ့အမျိုးသားပြန်လဲတင့်မြတ်ရေးကိုလည်းတွားလို့မရတော့ဘူးဆိုတာဒါသက်တည်ပြနေပြီဆိုတော့ကျမတို့နီလန်းတစ်ခုလိုတယ်စဉ်းစားပုံလေးအစ်တစ်ခုလိုတယ်ပေါ့ဒါကလည်းတကယ်တော့အစ်တော်မဟုတ်ပါဘူးအရင်ကအော်လ်တာနေတစ်စဉ်းစားထားတဲ့စဉ်းစားပုံလေးပါဆိုတော့စစ်တပ်ရဲ့ဆူပရီမေစီပေါ့မြန်မာနိုင်ငံရေးမှာပေါ့နော်ဒါကတော့ကက်တင်ရှင်ဆိုတဲ့ sense တွေဒီဟာတွေနဲ့တော့ကျမတို့အလုံးမဖြစ်တော့တာသိကြတယ်အဲ့တော့ဒါကိုအခြေခံထားတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုလည်းပဲကျမတို့လက်ခံလို့မရတော့ဘူးအဲ့တော့ဒီစစ်တပ်ကနိုင်ငံရေးမှာမပါဘူးပေါ့နော်ကိုယ်နေရာကိုယ်နေဖို့ကအရေးကြီးတယ်လို့ကျမတို့အမြင်တယ်ဒီတော်လိုင်းရဲ့အဓိကအခြေခံအကြောင်းတရားဒါပဲပေါ့နော်ဆိုတော့ဒါကိုလက်ခံနိုင်ဖို့လို့လိုတယ်လက်ခံနိုင်တဲ့ခေါင်းဆောင်တွေစစ်တပ်ထဲမှာပေါ်လာဖို့လိုတယ်ဒါမှသာလျှင်လူထုနဲ့တခြားစီဖြစ်သွားတဲ့စစ်တပ်ရဲ့ဂုဏ်သိက္ခာကိုသူတို့ပြန်ပြီးတော့ပေါ့နော်တည်နိုင်မှာပေါ့နော်အဲ့တော့စစ်တပ်ထဲမှာလည်းသူရဲကောင်းတွေလိုတယ်အဲကျမတို့ပြောတယ်အရသားထဲမှာတော့မတော့တော့တည်ရဲတဲ့သူရဲကောင်းတွေပုံနေတာဘာလို့ တမ်းပြူကာဝယ်မယ်ဆိုပြီးတော့လက်နဲ့ဒီကင်ထားပြီးတော့ရဲရဲတောက်လောက်လာခဲ့တယ်တမ်းမတော်ဓာတ်တွေထဲမှာမပေါ်ရတာလဲပေါ့ကျမတို့ဒီနေရာမှာဒါကိုပြောချင်တယ်လိုအပ်တယ်ကျမတို့ပေါ့နော်ဒီကိုစစ်တပ်ကိုကဲတယ်ကိုကိုရိုင်းကဲတင်ရလိမ့်မယ်ဒီလိုမျိုးလူတစုအာနာယူလက်ထဲရနေပြီးတော့ကဲတင်မဲ့သူရဲကောင်းတွေလိုပါတယ်ကျမဒီနေရာကနေပြီးတော့စစ်တပ်ကိုလည်းဒီတင်းစကားပေးချင်တယ်ပေါ့နော်ဆိုဒါမှသာလဲပြည်သူတက်မတော်ပြန်ဖြစ်လာမယ်အဲ့တော့ဘာပြောချင်လဲခုံးနဲ့ကျမတို့ဒီတစ်ခေါက်လိုတာကတော့ security sector reform ပေါ့နော်လုံခြုံရေးကဏ္ဍပြုပြင်ပြောင်းလဲရေးကိုကျမတို့initiative flow ကိုလုပ်ရလိမ့်မယ်ဒီတော်လိုင်းရေလွန်ကာလမှာပေါ့နော်အခုဆိုရင်လက်နက်ကိုင်းအဖွဲ့တွေလည်းကျွန်တော်တို့အများကြီးဖြစ်လာတယ်ခုနစစ်တပ်ကိုယ်တိုင်ကလည်းပြန်ရင်းသွားပြီဆိုတော့လုံခြုံရေးကဏ္ဍပြန်ရင်းသွားတဲ့အတွက်ကြောင့်မို့လို့ဖြစ်တဲ့ကိစ္စလို့ကျွန်တော်တို့မြင်တယ်ဒါကိုမတည်နိုင်မချင်းနိုင်ငံရေးပြဿနာလည်းဖြေရှင်းနိုင်မှာမဟုတ်ဘူးဒါတော့အခြေခံအကြောင်းတရားအပြင်တော့နိုင်ငံရေးရနိုင်ငံရေးမှာစစ်တပ်ကဝင်ပြီးတော့မဆွတ်ဖက်ရဘူး professional ဖြစ်ရမယ်ဆိုတဲ့အခြေခံစဉ်းစားချက်ရှိဖို့ရှိရမယ်လို့ကျွန်တော်တို့မြင်တယ်ပေါ့နော်ဒါမှမရှိလို့ရှိရင်တော့ဒီအကြောင်းလေးကိုကျွန်တော်တို့ပေါ်ဆောင်ဖို့ခက်ပါလိမ့်မယ
်ဟုတ်ကဲ့ဘုလိုချင်းယူပြီးဖြေချပြီးတယ်ကျေးဇူးအများကြီးတင်ပါတယ်ခင
်ဗျာဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ကျမလည်းပြီးပြ
ီ NUG နိုင်ငံခြားရေးဝန်ကြီးဒေါက်ဆင်မအောင်ကိုကိုသားညွန့်ဦးဆက်သွယ်မေးမြန်းခဲ့တာပါရှင် VOA ကနေပြီးတော့ခုလိုမျိုးနှစ်တကူကာလမှာဒီအထူးအစီအစဉ်တွေထုတ်လွှင့်တင်ဆက်ပေးနေတဲ့အတွက်တောက်ကြနေတိုင်းထုတ်လွှင့်ပေးနေကြတုဒ္ဒဆုံလေအမေရိကန်တခွင်အစီအစဉ်ကိုထုတ်လွှင့်မပေးနိုင်တာကိုလည်းတောင်းပန်ပါရစေသိပ္ပံတဲ့ဤပညာအထူးအစီအစဉ်ကိုမဆက်ခင်မှာတော့အမျိုးသမီးကဏ္ဍအထူးအစီအစဉ်ကိုအလှည့်ပေးပါမယ်နှစ်သစ်ကိုကူးပြောင်းတော့မှာမို့ပြီးခဲ့တဲ့တနှစ်တာဖြတ်တန်းမှုတွေကနေဘလို့သင်ခန်းစာတွေယူပြီးတော့နှစ်သစ်အတွက်ဘာတွေပို့ပြီးတိုးတက်ကောင်းမွန်အောင်ဆောင်ရွက်နိုင်မလဲဆိုတာကိုလူပောင်တဲ့ဒီမိုကရက်တစ်ပါတီတွဲဖက်အထွေထွေတွေ့ရမှုမတ်နှစ်နှစ်မှွေဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းဆောင်ရွက်မှုအဖွဲ့ ACDD ရဲ့စီယုံနှုံဆောင်ရေးမှုမတ်တင်စာရှင်းလင်းရေး CDM နှုတ်ရှားမှုမှာပါဝင်သူတရားသူကြီးတယောက်ဖြစ်တဲ့မတ်တင်စာများတို့ကိုဆက်သွယ်မေးမြန်းပြီးတော့နှစ်ချုပ်အထူးစီစဉ်ဒုတိယပိုင်းဖြစ်တဲ့မတ်ခင်ပြူထွေကအမျိုးသမီးကဏ္ဍမှာတင်ဆက်ထားပါရရှင်There's a path we must choose sometime. Gotta stand up and fight sometime. Mama Nini Mui yo.အခုဆိုရင်ဗာလဲကြည့်တော့နော်ဒါဒုတိယမြောက်နှစ်ဖြစ်လာပြီတတိယမြောက်နှစ်ဒီဆိုရာမြောက်နှစ်ဒီလာအောင်မလားစသဖြင့်ပေါ့နော်ဆိုတော့တော်လိုက်ရေးတစ်ခုဆိုတော့အချိန်ကြာလေးရှိရဲဆိုတော့ဒါကအားလုံးကသိနေတာပါဒါပေမဲ့ဘလို့ပဲဖြစ်ဖြစ်ပေါ့ဒီတစ်နှစ်တာအတွင်းမှာအကယ်၍များဒီလိုသာလုတ်ခဲ့ရင်တော့ဒီလိုပိုကောင်းနိုင်နေစသဖြင့်ပေါ့နော်ဆိုတော့အားနေချက်ပို့ပြီးတော့ပြင်ပြီးတော့လုတ်နိုင်တဲ့အနေအထားမျိုးဗာရင်းများတွေ့ပြီးတယ်လဲနော်ဘလို့များအမတုံ့တက်နေတယ
်ဟုတ်ကဲ့ကျွန်မအမြင်ကတော့လေတော်လိုင်းရေးရဲ့သဘာဝကတော့နုရငါနေပြီးတော့ရင့်ရတော့ဒါတော်လိုင်းကြီးရဲ့သဘာဝပါပဲဆိုတဲ့ခါကျတော့ဒီလိုတော်လိုင်းနုရနေရင့်ဖို့အတွက်ကိုယ်စောက်လေးရစောင့်စားရတယ်ကြိုးစားရတဲ့အချိန်မှာတော့လူရဲ့ချက်တွေအများကြီးရှိနိုင်တယ်တယောက်ယောက်သဘောထားကွဲလွဲမှုတွေရှိနိုင်တယ်မယုံကြည်မှုတွေရှိနိုင်တယ်ဆိုတဲ့ခါကျတော့ဒါမျိုးကျွန်တော်တို့ကချင်းချင်းယုံကြည်လာအောင်လို့အတွက်ကိုနောက်တစ်ခါလူရဲ့ချက်ကွဲလွဲချက်တွေကိုကျွန်တော်ကြားမှာပို့ပြီးနီးစပ်လာအောင်လို့နီးကပ်လာအောင်တိစောက်ရတဲ့အချိန်မျိုးရှိတယ်ဒါပေမဲ့တခုရှိတာကတော့ဘာလဲဆိုတော့အဲ့လိုလူရတဲ့အချိန်ကာလကတိတ်မကြဘူးတော့လူပါတယ်ဘာလို့နေ့တိုင်းပဲလေဒီစေအုပ်စုကနေပြီးတော့လူတွေကိုတတ်ဖြတ်နေတယ်အိမ်လေးရွာလေးမိရှူတယ်ပြီးတဲ့ခါကျတော့ဒီကျမတို့ရဲဘော်ရဲဘက်ဒီပေါ့နော်တော်လိုင်းရေရဲဘော်ရဲဘက်ဒီနောက်တစ်ခါသူရဲ့မိသားစုဝင်မှာမချမ်းပေါ့နော်ဖန်စီနှိမ့်ဆက်အားတတ်ဖြတ်တာကြီးထောင်ချတယ်လုံနေဆိုတဲ့ခါကျတော့ကျမတို့တွေဒါကိုသတိကြီးကြီးနဲ့ပေါ့နော်ကျမတို့ချင်းချင်းဘယ်လိုရှင်ပတ်နေအောင်လုပ်ကြမလဲနောက်တစ်ခါဒီတော်လိုင်းကိုမြင်မြန်အောင်ဘယ်လိုလုပ်ကြမလဲဆိုတဲ့ခါကျတော့တကယ်ကိုကြိုးစားကြဖို့လိုအပ်လာပေါ့ဆိုတော့ခါကျတော့ဒီတော်လိုင်းမှာပေါ့နော်ဒီတူမှရှိတယ်လို့အများကသတ်မှတ်ကြတာပေါ့နော်ဒီ energy ပေါ်ပေါက်လာလဲဆိုတာအမျိုးသားညီညွတ်စုကပေါ်ပေါက်လာတာကောင်းတဲ့ကိစ္စဖြစ်တယ်နောက်တစ်ခါအမျိုးသားညီညွတ်ရေးတိုင်းပြည်ကောင်းတဲ့ NCC ပေါ်ပေါက်လာတာကောင်းတဲ့ကိစ္စဖြစ်ပါတယ်သို့တော်လည်းပဲကျွန်မအမြင်ပုံဝင်လေးပြောရလို့ရှင်တော့ဒါNUG ဆိုလို့ရှိရင်လေတော်လိုင်းအစိုးရတည်းအသွင်မှုအသွင်မှုဆောင်မှုအတွက်လိုအပ်ချက်တွေရှိနေသေးတယ်။ NUCC ဆိုလည်းထုံးကြီးလည်းကောင်းပြီပေါ့နော်။တပ်ပေါင်းစုအသွင်သဏ္ဍာန်ဆောင်ပြီးမယ်လို့တကယ်တမ်းမှာတပ်ပေါင်းစုရဲ့ပုံသဏ္ဍာန်မျိုးသွားဖို့ကတော့လိုအပ်ချက်တွေရှိနေစေပဲဖြစ်ပါတယ်။ဆိုတော့ကျွန်တော်ချမ်းမှာတကယ်ကိုညီညွတ်တဲ့ချိတ်ဆက်မှုရှိတယ်ပေါ့နော်။နှစ်တာသာရအားကောင်းတဲ့အမျိုးသားညီညွတ်တပ်ပေါင်းစုတည်ရတဲ့တော်လိုင်းအစိုးရတည်းပြည်ပြည်ပြင်ပေါ်လာလို့ဆိုတာကကျွန်တော်တို့ကိုယ်တိုင်အပါဝင်ပေါ့နော်။အားလုံးပိုင်းကြိုးစားကြဖို့လိုပါတယ်။ဆိုတော့ဒီနေရာမှာဟိုတခုရှိတာကတော့ဗာအားကောင်းတာတခုကတော့ဗာလဲဆိုလို့ရှိရင်အခုတော်လိုင်းမှာပေါ့နော်ခေါင်းဆောင်ပိုင်းမှာလည်းအမျိုးသမီးတွေပါဝင်လာကြတာကိုကျွန်တော်ခုနကလည်းပြောခဲ့တာရှိပါတယ်ဆိုတော့ NCC ထဲမှာဆိုလို့ရှိရင်လည်းခေါင်းဆောင်မှုအပိုင်းမှာအမျိုးသမီးတွေပါဝင်မှုအရင်တစိုင်တော့ပေါ့နော်ဟိုနိုင်ငံကြီးခေါင်းဆောင်မှုမှာပို့ပြီးအားကောင်းတာတွေ့ရတယ်သို့တော်လည်းပဲဒီချက်ပို့ပြီးတော့ပါဝင်လာဖို့ဆိုတဲ့ဟာမျိုးတော့ကျွန်တော်တို့ညှော်လင့်နေပေါ့နော် ပေါ့နော်လက်လက်ကအင်အားစုအပိုင်းကိုပြောမယ်ဆိုလို့ရှိရင်လည်းအခု PDF တွေရှိမယ် Local PDF တွေရှိမယ်နောက်ကတိုင်းနာတော်လိုင်းအင်အားစုတွေရှိမယ်ပေါ့နော်အဲ့ချိန်မှာဆိုလို့ရှိရင်လည်းဒီအမျိုးသမီးတော်တော်များများပါဝင်လာတာကျွန်တော်တွေ့ရတယ်။ရင်းနှီးဆိုလို့ရှိရင်အမျိုးသမီးတွေပါတော့ပါကြတယ်သို့တော်လည်းပဲအပေါင်းအင်အားကနည်းခဲ့တယ်ပေါ့နော်အခုကျတော့ဒီမီဒီယာအကောင်ဒါကောတော့တကယ်လည်းပေါင်းမှုအကောင်တော့ပေါ့နော်ဒီအမျိုးသမီးတွေပေါင်းမှုတကယ်ကိုအားရစရာတွေ့ရပါတယ်ဥမာပေါ့နော်မြောင်အမျိုးသမီးတပ်ဖွဲ့လိုမျိုးဆိုလို့ရှိတာဒါအမျိုးသမီးတွေပြည့်စုဖွဲ့လာတဲ့ပုံစံမျိုးကျွန်တော်တွေ့ရတယ်နောက်တစ်ခါကျတော့ဒီအဲ့လိုမျိုးကိုမလုံဆောင်နိုင်တဲ့သူများဒီပြည်လေဒီတော်လိုင်းထောက်ဖို့ပေါ့နော်အဲ့ဒီကိစ္စတွေမှာအနည်းနည်းခုံမပါဝင်နေကြတာတွေ့ရပါတယ်ဒီနေရာမှာကျွန်တော်တို့အခုအတိမတ်ပြပြပြောဖို့ချီချီကုန်ပြဖို့လိုတာကတော့နိုင်ငံတကာရောက်နေတဲ့ကျွန်တော်တို့ရဲ့သွေးရင်းသားချင်းတွေပဲဖြစ်ပါတယ်သူတို့ရဲ့ဒီတော်လိုင်းရေးမှာတက်ဆွမ်းသမျှထက်တောင်ပို့ပြီးတော့ပါဝင်ထည့်ဝင်မှုတွေကတကယ်ကိုပဲအားရစရာကောင်းတယ်တကယ်လည်းကျေးဇူးတင်ဖို့ကောင်းတယ်ဆိုတဲ့ကိစ္စကိုကျွန်တော်ပြောချင်တယ်တပြန်နေတဲ့မှာလည်းတကယ်ကိုအဓိကကြတဲ့ကိစ္စကတော့ကျွန်တော်တို့ပြည်သူတွေကိုယ်တိုင်ရဲ့ဒီတော်လိုင်းရေးတန်ဖိတ်ထံအောင်အောင်ရမယ်ဆိုတဲ့အဲဆွေးတန်လေးတူဖြစ်ပါတယ်ခုနကမတ်တေစာရှုံးလေးပြောသလိုပဲကျမတို့ကဒီတော်လိုင်းတန်လေးထံကိုရင်မာပိုက်ပြီးတော့နေတိုင်းနေတိုင်းကိုနိုင်တာနောက်တစ်ခါကိုနိုင်တာထက်တောင်ပို့ပြီးတော့ကျွန်တော်ဆက်စပ်တယ်မှာလုပ်နေကြတဲ့အခြေအနေမျိုးနဲ့ကျွန်တော်တည်ဆောင်သွားကြဖို့လိုတယ်ဒီ new dollar ရေးမှာကျွန်တော်ပေါ်ပေါက်လာတဲ့တန်ရေးထန်တွေကအများကြီးကြတဲ့အတိုင်းပဲဒီ2008ပြည်တိုင်းဖြစ်သေးရို့နောက်တစ်ခါကျတော့ဒီတည်ရနာရှင်စနစ်အမြင့်ဖြတ်ချိန်မိုးရေးလို့နောက် parity mosi ပြည်တော်စုပေါ်ပေါက်ရေးလို့ဆိုတာကအခုကျွန်တော်ပြည်သူကြားမှာဒီဒီစားကြပြီးဖြစ်တယ်ကျွန်တော်ကတော့လို့စားတယ်နောက်တစ်ခါဒီစစ်အုပ်စုကိုမလိုချင်တော့ဘူးကျွန်တော်ရဲ့နာဂတ်ကာလမှာစစ်အုပ်စုမပါနိုင်ငံရေးမှာမပါဝင်တဲ့ပေါ့နော်ဒီစစ်တပ်ကနိုင်ငံရေးမှာမပါဝင်တဲ့အခြေအနေမျိုးနောက်တစ်ခါကျစစ်တပ်ရှိခဲ့တယ်ဆိုရင်တော့မှာပဲဖရက်ဒီမိုစီဖရက်တမလိုကြီးကဖြစ်ရမယ်ဆိုတဲ့ဟာကျွန်တော်ဒီချမ်းမှာကြပြီးဖြစ်တယ်ဆိုတာကကျွန်တော်တို့ဒီတော်လိုင်းရဲ့အကောင်နဲ့အကောင်ချက်တွေဖြစ်တယ်ဆိုတဲ့ခါကျတော့ဒီတော်လိုင်းရဲ့အရေးကိုတည်ဆောင်ရတဲ့ခါမှာခုနကပြောခဲ့တဲ့တုတ်တက်မှုဆုပ်ယုပ်မှုတွေအားလုံးကိုကျွန်တော်တို့ကဟန်ချက်ညီထိမိပြီးတဲ့ခါကျတော်လိုင်းရဲ့သင်ခန်းစာတွေရယူပြီးတော့ရှေ့ကိုဘယ်လိုဆက်ကြရမလဲဆိုတဲ့အကြောင်းကျွန်တော်အလုံးပိုင်းဆောင်ရွက်ချက်ကိုအရေးကြီးတဲ့အခြေအနေဖြစ်တယ်လို့ကျွန်တော်ကတော့ယူဆပါတယ်ရှင်
။ဟုတ်ကဲ့။မတ်တင်စာရှင်းလက်ကြီးကိုဒီတစ်နှစ်တာအတွင်းလိုအပ်ချက်အားနဲ့ချက်ဘာတွေမြင်မိပြီးတော့2023အတွက်ဘာတွေပြင်ဆင်ဖြစ်နေလို့ထင်ပါလဲရှင
်။ကျွန်မအနေနဲ့ကတော့အဓိကဒီတော်လိုင်းကာလအတွင်းမှာတစ်ခုပေါ့နော်။ဘာလဲဆိုတော့ညီညွတ်ရေးဆိုရဲဒီအပြောပေါ့နော်။ညီညွတ်ရေးဆိုရဲအပြောမှာကျွန်တော်သတိထားမှာဘာလဲဆိုရင်ကျွန်တော်ညီညွတ်ရမယ်တမက်တစ်ချိန်တည်းမှာလဲဟိုဘလူညညွရေးလဲဘယ်ဟာကိုဥတီတဲ့ညညွရေးလဲဆိုတဲ့အပိုင်းကိုကျမတို့အားလုံးဆွေးနွေးကြဖို့ပေါ့နော်နောက်တစ်ခုကဒီစဉ်းစားချက်တွေကဒီတော်လင်းမှာဆိုရင်ကျမထင်တယ်အမြဲတမ်းပြောခင်ရတဲ့ဟာဥမာတစ်ခုခုပြောလိုက်မယ်ဝေဖန်လိုက်မယ်ဒါမှမဟုတ်တစ်ခုထောက်ပြလိုက်မယ်ဆိုရင်တစ်ဖက်ကရန်သူတွေကျင့်နေသွားမလားအဲရန်သူတွေဒါကိုပျော်သွားမလားဆိုတာမျိုးစိုးရိမ်ချက်တွေရှိရဲ့ဒါပေမဲ့ကျမတို့ပြည်သူတွေသတိထားမှာဗာလဲဆိုတော့ကျွန်တော်တော်လင်ကြီးကရန်သူတွေကဘလို့မြင်မလဲဆိုတော့အမြင်ထက်ပိုတဲ့တော်လင်ကြီးပိုတဲ့တော်လင်ဖြစ်တယ်ကိုလန်းချောင်းနဲ့ကိုသွားနေတဲ့အချိန်မှာကျွန်တော်တို့လုပ်နေတဲ့ဟာတွေကိုသူတို့ဘက်ကဘလို့တွေးမလဲဆိုတော့အတွေးနဲ့လည်းမပိတ်မိနေဘူးလို့ရေပေါ့နော်ဘာဖြစ်လို့ကိုလန်းချောင်းကကိုရှိတာအဲ့လန်းချောင်းဒီရန်သူကဘလို့မှကိုနားမလည်နိုင်တဲ့လန်းချောင်းဒါကြောင့်လဲသူတို့ဒီရန်သူဖြစ်နေတာကျွန်တော်ကိုလန်းချောင်းကိုတတက်မက်မက်ရှောက်တဲ့အခါမှာပြောတင်ပြောထိုင်လှုပ်တင်လှုပ်ထိုက်တာကိုလှုပ်ကြရတဲ့အချိန်မှာတဖက်ကရန်သူဘလို့တွေးနေမလဲဆိုတာဒီသူတို့ရဲ့လွှမ်းမှုမှုကိုကခံရတယ်ဆိုတော့အနေထားကိုပြန်ရောက်သွားပြီးတော့သူ့ရဲ့ narrative သူ့ရဲ့စကြောင်းထဲမှာကိုပြန်မျောသွားနိုင်တယ်ပေါ့နော်အဲ့ဒါကိုသတိထားပြီးတော့ကိုလုတ်ဆရာရှိရာတိတိမမတ်လုံအဓိကအပြင်ကိုဟိုကျမတို့ဒါဥတီချက်ပေးရမှာတော့ကိုရဲ့စံနှုန်းတန်ဖိုးတွေပေါ့နော်အော်နိုင်ငံအခုဒီပြည်သူတွေကချမှတ်ထားတဲ့ပြည်သူတွေအားလုံးကတပြေးညီတောင်းဆိုထားတဲ့ဒီရွယ်ချက်တွေရည်မှန်းချက်တွေဒါတွေကိုပဲဥတီပြီးသွားမယ်ဆိုရင်ဆနပြောတဲ့ဒီရန်သူဘလို့ထင်မလဲဆိုတဲ့အပိုင်းတွေကလျော့သွားမယ်။နောက်ညီညွတ်ရေးလို့ပြောရင်လည်းကျမတို့ပြောတဲ့ကျမဆိုအများကြီးပြောတယ်ပေါ့နော်။ညီညွတ်မယ်ဒါပေမဲ့ဒီ racist တွေ sexist တွေနဲ့တော့ဘလို့မှညီညွတ်နိုင်ဘူးပေါ့နော်။ညီညွတ်နိုင်ဘူးဆိုတော့အများကြီးပြောတယ်။ရင်မချင်းနေရမယ်ဒါပေမဲ့အဲ့လိုမျိုး racist sexist တွေကဘလို့ဘယ်ဘက်ကလူပဲဖြစ်နေပါသေးကျမအနေနဲ့တော့ဘလို့မှယင်ကြားမစေနိုင်ဘူးဆိုတော့ဒါကဘာလို့ပြောချင်တာလဲဆိုရင်လူတယောက်ရှင်းစီရဲ့အတွေးခေါ်ပုံပဲမူတည်တယ်ဘယ်ဘက်ဟိုဘက်ဒီဘက်အယောင်နေနဲ့လည်းမဆိုင်ဘူးစုခွက်နဲ့လည်းမဆိုင်ဘူးတယောက်ချင်းစီကကိုအမြဲတမ်းကျမထင်တယ်အမြဲတမ်းသုံးသက်ပြင်ဆင်ရင်းနဲ့ပိုကောင်းတဲ့ဒီလူတယောက်ပေါ့နော်ကိုအတိုင်းဝိုင်းကကိုမွေးထုတ်လိုက်တာဒီလိုပုံဆိုရင်ကိုကဒီထက်ပိုကောင်းတဲ့လူဖြစ်အောင်စူးစမ်းဖို့တောင်းရင်ရှိရေပေါ့နော်ဆိုတော့အဲ့လိုမျိုးအမြင်လေးနဲ့ကျမတို့သွားကြမယ်ဆိုရင်ပို့ပြီးတော့တ ောက်ချင်းစီကောင်းလာနဲ့အညီကိုအိမ်ဒီ house floor ကောင်းလာမယ် house floor နေတူဆိုကျွန်တော် community ပေါ့ကိုရဲ့ရွာပို့ကောင်းလာမယ်ရဲ့ရွာတစ်ဆင့်ကျွန်တော်တနိုင်ငံလုံးဆင့်စီရောက်သွားနိုင်တယ်ပေါ့ဒီစနစ်တည်းอ่ะဆိုတော့အချိန်တော့ကြာမယ်ဒါပေမဲ့ကျွန်မထင်တယ်ဒီလိုနည်းရင်းနဲ့သွားဖို့ကတော့အခုကာလမှာကျွန်တော်ပြည်သူတို့ဆက်ဆက်မပြတ်အတိတ်တိပေးနေရတဲ့အနေထားလို့တော့မြင်ရတယ်အားနည်းလားဆိုတော့တကယ်အားနည်းပါတယ်အားနည်းလို့လဲကျွန်တော်နိုင်ငံမှာပြဿနာပေါင်းများများဆိုတာဖြစ်ခဲ့ကြရတယ်ဖြစ်ဘင်းဒါဂျီနိုဆိုက်ဆိုရင်ညာအကြီးအကျယ်ဖြစ်ခဲ့တာပေါ့နော်ဒါတွေကိုကျမတို့သင်ခန်းစာယူပြီးရှေ့ဆက်သွားဖို့ဆိုအခုကာလသည်ဒီအတွေးခေါ်တွေကိုတန်မိုဆွဲတယ်လို့ဟိုကောင်းတဲ့အတွေးခေါ်တွေကိုများများရအောင်ကျတို့ဖြန့်ဖြူးရမယ့်ကာလလို့မြင်နေပေါ့နော်ဆိုတော့အားနည်းချက်တွေရှိလားဆိုတော့အများကြီးပါပဲဒါပေမဲ့ဟိုအားသာချက်တွေလည်းအခုချိန်မှာအများကြီးရှိနေပြီဒါတွေကိုကျမတို့ပိုကောင်းလာအောင်စူးစမ်းနေပဲရှေ့ဆက်ကြမယ်ပေါ့နော်
ဟုတ်ကဲ့ပါ။မတ်တင်စာများအနေနဲ့ရောဒီ2022ကနေဘယ်လိုသင်ခန်းစာတွေရေးပြီးတော့2023အတွက်ဒီလှုပ်ရှားမှုအားကောင်းဘာတွေလုပ်နိုင်မယ်လို့ကျွန်မသိချင
်။ကျွန်မတို့ကတော့ CRM ဆိုတော့ကိုလုပ်နိုင်တာကဒီကိုတက်ကြွနဲ့ပညာနဲ့ပေါ့နော်။အဲ CRM လုပ်တဲ့အပြင်ဟိုဒီကျွန်မတို့လုပ်နိုင်တာကအဲစုံမှုနယ်မြေတွေမှာဗာလေဒီဇိုးရရန်တွေကလက်ပတ်တက်ကမှာအဲပတ်ဝန်းဆောင်ရွက်ကိုတွေ CRM ပြောင်းချင်ပြီးသားသူတွေပေါ့နော်ဒီလုပ်ငန်းနဲ့ပတ်သက်ကျွမ်းကျင်ပြတာလူတွေကနေပြီးတော့အဲပတ်ဝန်းဆောင်ရနိုင်လို့ရှိရင်ရေးသေးပြွားတဲ့စောင့်ဆောင်မှုတွေပြည်သူပေးနိုင်မှာပေါ့နော်အဲ့ဒီဌာနတီကို CDM မိကနေပါလာနိုင်ရင်ကျမတို့ငင်ငင်ပုံမြင်မယ်အဲ CDM မိကအဲ့ဒီမပါနိုင်အရင်နဲ့ဟိုကြောက်ရွံ့ပြီးနောက်ဆုံးနေမယ်ဆိုလို့ရှိရင်နည်းနည်းဟိုတော့ဘယ်လိုပြောရမလဲဒီဒေတာမှရှိတဲ့သူတွေကပဲဒီမနော်ဟိုအတွေ့အကြုံရှိတဲ့သူတွေကပဲတာဝန်ဆောင်ရတဲ့ကောင်မှာဝန်ဆောင်မှုတွေမှာနော်ရေးသွင်းမပြည့်မီတာဖြစ်နိုင်တယ်ပေါ့နော်။ဒါ2020 2023နောက်ပိုင်းကျရင်ဒီ CRM တွေပါအဲဆိုရရန်နေရာမှာပါဝင်ဖက်ပက်လာဖို့ပြင်ဆင်ကောင်းမယ်လို့ thank you ဆုံး
။ OK ပါ။အားလုံးပဲအခုလိုပါဝင်ဆွေးနွေးကြရအကြီးအကျယ်ကြီးဖြစ်ပါတယ်ရှင်။
Thank you
ပါ။ Thank
you ပါ။ဆောင်းလေးကျေးဇူးတင်ပါတယ်။ Up the power
အကင်ပြူထွေးစီစဉ်တင်ဆက်ခဲ့တာပါရှင်။သိပ္ပံတဲ့နည်းပညာအထူးအစီအစဉ်ကိုအခုဆက်ပြီးတော့တင်ဆက်ပေးပါမယ်။နိုင်ငံရေးတည်ငြိမ်မှုရှိတဲ့မြန်မာနိုင်ငံမှာ2022ခုနှစ်အတွင်းမှာဒီသိပ္ပံတဲ့နည်းပညာကဏ္ဍအတွက်ထူးခြားတဲ့ဆောင်ရွက်ချက်တွေကိုကိုယ်တိုင်ပါဝင်ဆောင်ရွက်နေတဲ့ဂျပန်အနဝါဘူမိသိပ္ပံတဲ့နည်းပညာဌာနကဒေါက်တာမိုးကျော်သူကိုဒေါက်ခင်မျိုးသက်မေးမြန်းတင်ပြထားပါရရှင်။
မြန်မာနိုင်ငံမှာဆိုလို့ရှိရင်ဒီပညာရေးရောဒီကျန်းမာရေးပေါ့နော်အစအစအရာရာကဏ္ဍအားလုံးကဆိုလို့ရှိရင်တိုးတက်မှုကမရှိတဲ့လောက်ဖြစ်နေပေါ့နော်ဆိုတော့ဒီလိုအခြေအနေမျိုးမှာဒီ2022ခုနှစ်အတွက်ဒီသိပ္ပံနဲ့နည်းပညာဆိုင်ရာကဏ္ဍမှာအခြေအနေလေးနည်းနည်းပြောပြပေးပါတော့ဒေါက်တာမိုးကျော
်ဟုတ်ကဲ့ကျွန်တော်တို့မင်းကြီးကတုန်းကတော့သုံးသက်တဲ့အချိန်မှာတော့အာနာသိမ့်ပြီးတော့တစ်နှစ်တောင်မပြည့်သေးတဲ့အချိန်နဲ့အချိန်မှာဆိုတော့ဒီပါနဲ့တွဲလုပ်တဲ့ project လေးတွေကြံတဲ့ဥစ္စာလေးတွေကျွန်တော်အပြောင်းလဲမရှိဘူးဆိုတဲ့ဟာလေးနဲ့ကျွန်တော်တို့ဆုံးရှုံးသွားတဲ့ဟာလေးတွေကျွန်တော်ပြောပြခဲ့တာပေါ့နော်ဒီနှစ်မှာတော့2022ခုနှစ်အတွင်းမှာကျတော့အာနာတိန်ရဲ့ကာလကလည်းတစ်နှစ်ကျော်ကျော်သွားတဲ့ဟာကြောင့်မို့လို့ကျွန်တော်တို့အဓိကဒီပန်ဒီပညာနဲ့အပြောင်းလဲပြောမယ်ဆိုပညာရေးကဏ္ဍပေါ့နော်ပညာရေးကဏ္ဍမှာဆိုရင်ဒီကျောင်းသားတွေကျောင်းမတက်တဲ့နိုင်တဲ့အခြေအနေမှာသူတို့ရဲ့အနာဂတ်ဘယ်လိုဆက်ပြီးသွားကြမလဲအခုပြင် Geo Science မှာပေါ့ဒီတော့တခါဒီဝန်ထမ်းတွေပေါ့နော်သူပညာရေးရဆရာဆရာမတွေရဲ့နောက်ပြီးဌာနဆိုင်ရာပညာရှင်တွေဘယ်လိုမျိုးနဲ့သူတို့ကဒီသိပ္ပံနဲ့ဒီပညာနဲ့ဆက်နွယ်ပြီးတော့ဘာတွေဆက်ပြီးလုပ်ဖြစ်နေကြတယ်လဲဆိုတဲ့ဟာလေးကြီးရဲ့ဒီတော့မှအနာဂတ်အတွက်ကိုပေါ့နော်အခုချိန်မှာအားလုံးစည်းစည်းလုံးလုံးညီညွတ်နေတဲ့ဒီအနာဂတ်နိုင်ငံတော်အတွက်ကိုတည်ဆောက်ဖို့ပြင်ဆင်နေကြတဲ့ဟာအတွက်အဲ့ဒီပိုင်းမှာဘာတွေလုပ်ဖြစ်ရဲဆိုတဲ့ဟာလေးလေးပေါ့နော်လှုပ်ရှားမှုတွေတော်တော်များများလေးရှိခဲ့ပါတယ်အထူးဖြစ်တော့ online ပုံမှာပေါ့နော
်ဆိုတော့သိပ္ပံနဲ့နည်းပညာနဲ့ပတ်သက်ပြီးတော့ဒီနာဂတ်တည်းကဘယ်လိုပြင်ဆင်ထားလဲနောက်နှစ်ပေါ့နော်အခု2022ကတော့နှစ်ကုန်ပြီဆိုတော့နောက်နှစ်တွေအတွက်ဘာတွေများပြင်ဆင်ထားတာတွေတွေ့ရပါလဲ
ဟုတ်ကဲ့ခုနပြောသွားလို့ပေါ့နော်ကျောင်းသားတွေအတွက်ဆိုပြီးတော့လုပ်တဲ့အပိုင်းလေးတွေရှိပါတယ်ဆိုတော့အဲ့ဒါတွေကဘာတွေလဲဆိုတော့အရင်တုန်းကနှစ်ပေါင်းများစွာပေါ့နော်တကားပိတ်တာပဲဖြစ်ဖြစ်ပြီးပေါက်သွားလို့ရတဲ့အခြေအနေမျိုးဖြစ်ပေမဲ့တကြီးလုံးကကျောင်းသားတွေကိုတပြိုင်နက်သေးပေါ့နော်online ကလည်းတစ်ဆင့်မျက်မျက်တတာပညာပေးလို့ရတဲ့အခြေအနေမျိုးမရှိခဲ့တဲ့ဟာလေးတွေကဖြစ်ပေါ်လာပါတယ်ဆိုတော့အဲ့ဒီဘက်မှာဆိုရင်လည်းဘယ်လို new ပညာပေးမှုတွေရှိလာလဲဆိုတော့ပြပနိုင်ငံတကာမှာရောက်နေတဲ့ထောက်ကွဲသူတွေ1988နောက်ပိုင်းမှာပြပကိုထွက်သွားပြီးတော့အထွေထွေယူထားကြတဲ့မြန်မာပညာရှင်တွေပေါ့နော်ဒီကမ္ဘာထိပ်တန်း mining လောကမှာ engineering ဆောက်လုပ်ရေးလုပ်ငန်းလောကတွေမှာ geoscience နဲ့ပတ်သက်တဲ့ကမ္ဘာမြေသိပ္ပံဆိုင်ရာလောကတွေမှာတကယ်ကိုအထွေထွေယူထားကြတဲ့မြန်မာပညာရှင်တွေကနေပြီးတော့စူးစူးစီစီပင်နန်းကောင်းတွေကိုဖွင့်နိုင်ခဲ့တဲ့ဥစ္စာကတော့တော်တော်လေးတိုးတက်တယ်လို့ပြောရမှာပါခင်ဗျ။ဟုတ
်ဆိုတင်နန်းတွေဖွင့်နေဆိုတော့တင်နန်းတက်တဲ့လူတွေရောအခြေအနေကဘယ်လိုရှိပါလဲ
။ဟုတ်ကဲ့ခင်ဗျာဘယ်လိုကောင်းလဲခုနပြောသလိုပေါ့နော်တပီလုံးမှာရှိတဲ့သူတို့ညာတော့ဘယ်လိုကောင်းလဲနောက်ဆုံးနှစ်မှာတက်နေကျောင်းသားတွေနောက်ဆုံးနှစ်မှာအချက်ဆိုပြီးတော့ကျောင်းသားတွေကိုကျွန်တော်တို့ကအထူးကရွေးလိုက်တဲ့အခါဘာလို့လဲဆိုတော့လုပ်ငန်းခွင်ကိုဝင်နိုင်မဲ့ဝင်တဲ့ခါမှာအစင်းလေးဖြစ်စီမဲ့တင်တန်းမျိုးကိုပေးတာအတွေ့အကြုံပေးတဲ့တင်တန်းဖြစ်နေတဲ့အတွက်ကြောင့်ပါနှစ်ခုပါအဓိကတော့ engineering geology ရဲ့နောက်ပြီးတော့ mining geology ပေါ့နော် exploration mining geology ဆက်နှစ်ခုဆိုတော့အဲ့နှစ်ပိုင်းကိုပေးတဲ့အချိန်မှာကျောင်းသားတွေကဒီလုံးကကျောင်းသားတွေကရှောက်ခွင့်ရတဲ့အတွက်ကြောင့်မလို့သူတို့တွေရဲ့ပညာရေးအဲ့အခုချိန်ထိရခဲ့တဲ့သူတို့ရဲ့နောက်ခံပညာရေးအကွာခြားမှုတွေမြင်ရတယ်လို့မျိုးကျောင်းသားတွေဟာနေမှာပဲရှိနေပေမဲ့ထိတ်တန်းကျောင်းမှာမတည့်တဲ့အပြင်ကျိုးစားတဲ့ကျောင်းသားတွေကတော်တော်လေးကိုလိုက်နိုင်တယ်ကျိုးစားကြတယ်ပညာယူကြတယ်အထူးသဖြင့်ဆိုရင်mining exploration တင်တန်းကိုပြက်လာတဲ့ကျောင်းသားတွေရတယ်ဆိုတော့လက်တွေ့ mine လုပ်ငန်းကိုအောင်မှသူတို့ရဲ့နေပေါ့နော်အထူးဖြစ်လက်မြောက်နေမျိုးတွေပါစူးစမ်းပြီးလုပ်နေကြတဲ့ကလေးတွေအကြည့်ကိုတွေ့လာပေါ့နော်ဆိုတော့အဲ့တော့ training ကနေကလည်းအရန်ကိုကောင်းပါတယ်ကျွန်တော်တို့အဓိကပညာရေးကလည်းလက်တွေ့ကိုမျှပေးတဲ့အတွက်ကြောင့်ဆိုတော့ဘယ်လိုခေါ်မလဲကျောင်းသားတွေကိုအလွတ်ကျက်ပြီးမှတ်ကြပါဆိုတဲ့ပုံစံမျိုးမဟုတ်ဘဲဆွေးနွေးတဲ့ပုံစံနဲ့နားလည်ဖို့လက်တွေ့လုပ်နေတာပြရတာဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့45မိနစ်တနာရီတင်တန်းတစ်ခုမှာဆိုရင်နောက်ပိုင်းဆွေးနွေးတဲ့ဥစ္စာ2နာရီလောက်စီကြာတဲ့ဟာမျိုးတွေရှိပါတယ်ခင်ဗျာ။တကောင်ကျော်သွားတဲ့ဟာမျိုးတွေပါလေတင်တန်းရက်တွေဆိုတော့အများကြီးပါပဲ
။ကွန်ပျူတာခက်ခဲတွေဒီ online ကဒီတားဆီတွေအများကြီးကြားရတယ်ပြီးတော့လုတ်ချစ်တယ်လို့ပြောတာဗျာ
။ဟုတ်ပါတယ်ခင်ဗျာ။အဲ့ဒါလည်းတကယ်အရေးကြီးတဲ့အချက်ပါပဲ။ကျွန်တော်တို့ဘယ်လိုခေါ်မလဲပထမတင်တန်းဆိုရင်ရှောက်လွှာလက်ခံလိုက်တဲ့အချိန်မှာ980ရှောက်လွှာတင်လာကြတယ်ဒီလုံးကအဲ့ဒီကနေပြီးကျွန်တော်တို့လက်ခံပြီးသင်တန်းစနေနဲ့မြဖြတ်တဲ့ကိစ္စတွေပေါ်လာတယ်။အင်တာနက်ဖြတ်တဲ့ကိစ္စတွေပေါ်လာတယ်။ပြီးတော့ဘေးရန်တွေပေါ့နော်သူတို့တွေမလုံခြုံတဲ့အခြေအနေဖြစ်လာတဲ့ကြောင့်ကျောင်းသားရေအတွက်ကညော့သွားတယ်။ဆိုတော့ဟာကျောင်းသားတွေအရေအတွက်ကတိစသာကြီးကျသွားတဲ့ခါမျိုးကြောင့်ကျွန်တော်တို့လည်းစိတ်မကောင်းဖြစ်တော့ကျောင်းသားတွေနဲ့ဆက်သွယ်လို့ပဲရှိမှာ။သူတို့ကအီးမေးလ်တော့ဖတ်လို့ရတယ်။ဒါပေမဲ့ Zoom ကနေပြီးတော့အင်တာနက်ကိုတက်လာဖို့အချိန်ကျတော့မီးမလာတဲ့ဥစ္စာနဲ့အင်တာနက်မရတဲ့အခြေအနေမျိုးဖြစ်လာတဲ့ကြောင့်သူတို့စီကနေပြီးတော့ပြောလာကြတယ်ပေါ့နော်ဆိုတော့ပတ်ပါလေအဲ့လိုအခက်ခဲတွေကတော့အများကြီးကြုံရရ
ဆိုတော့အခက်ခဲတွေကြားရတဲ့နေပြီးတော့ online ကနေပြီးတော့ပညာရေးဟိုပို့ဆက်ပြီးတော့လုတ်ဖြစ်တဲ့သဘောပေါ့နော
်မှန်ပါလေခင်ဗ
ျဒီမြန်မာနိုင်ငံရဲ့အခြေအနေကိုကြည့်မယ်ဆိုလို့ရှိရင်မြန်မာနိုင်ငံကဒီတင်ရန်စာတာတွေတော်တော်များများလည်းတိတိဆုံဆုံလည်းရှိနေတာပါဆိုတော့ဒူးဖော်တာတို့ထုတ်လုပ်တာတို့ဒီအခြေအနေလေးလည်းနည်းနည်းပြောပြပေးပ
ါဒီတင်ရန်စာတာတွေကပြပြဆုံဆုံးရှိတယ်ဆိုတဲ့ဘိုင်းကအစ်ကလေးလည်းမှန်ပါတယ်ဆိုတော့အဲ့ဒီဘိုင်းကိုအခုထဲထဲဝင်ဝင်ပေါ့နော်အရင်အရင်ကတော့ geoscience ဆိုတာဘာကြောင့်သင်ပေးနေရတယ်ပြီးတော့ geoscience သင်ပေးနေရတဲ့အတွက်နိုင်ငံတော်ကယင်းနည်းညွတ်နယ်မှုကအရန်များတယ်ပေါ့နော်အထူးသဖြင့်ကျောင်းသားတွေတူချင်းတူချင်းကွင်းစင်တင်တန်းတွေလုပ်ဖို့အတွက် practical လက်တွေ့တင်တန်းတွေလုပ်ဖို့အတွက်ကိုနိုင်ငံတော်ကယင်းနည်းညွတ်နယ်ထားတဲ့ဆိုအခြေအနေတွေကိုဘယ်လိုခေါ်မလဲဝန်ကြီးဌာနမှာဒုဝန်ကြီးဝန်ကြီးအဆင့်အထိကမသိကြကြတာများတယ်ပေါ့နော်ဒီတတုတွင်ဝန်ကြီးဌာနဟိုဟာမျိုးကလည်းပြည်ရင်းမှာဆိုရင်အဲဒီမှာဆိုင်ခဲ့တဲ့အပိုင်းလေးပါအဲ့ဒီအပိုင်းလေးတွေကိုအခုထဲထဲဝင်ပြောပြနိုင်နေရှင်းပြနိုင်နေအခြေအနေမျိုးရှိပါတယ်အဲ့ဒါကြောင့်မို့လို့ကျွန်တော်တို့ကဒီရှေ့ဆက်ပြီးတော့ဆရာတွေဆရာမတွေလည်းကျန်ခဲ့တဲ့နှစ်30ပါလေးလုတ်ခဲ့တယ်ဆိုတာကိုပြန်လည်းသုံးသပ်ကြတယ်ပြီးတော့ပညာရှင်တွေထားတဲ့ဆရာပညာရှင်တွေမှာပါဝင်ပြီးတော့ပြန်လည်းသုံးသပ်တော့ခုနကပြောသလိုပြန်စားတာတွေကိုတကယ်ကိုနိုင်ပိုင်ပိုင်နိုင်နိုင်နဲ့ဉာဏ်ပညာကိုသုံးပြီးတော့ထုတ်လုပ်နိုင်မယ်ပြီးတော့ခန့်မှန်းနိုင်မယ်ရှာဖွေနိုင်မယ်ဆိုတဲ့အခြေအနေမျိုးရောက်ဖို့ဘယ်လိုလုပ်ကြမလဲဆိုတဲ့အပိုင်းလေးကိုကျွန်တော်ဝန်ကြီးဌာနခုနကပါဝင်နေပညာရှင်တွေပေါ့နော်ကျောင်းဆရာတွေရောကျောင်းသားတွေပါပါဝင်တဲ့ပညာရှင်တွေနဲ့ဆွေးနွေးကြတဲ့အဆင့်တွေကဒီကာလအတွင်းမှာတော်တော်လေးလုံနိုင်ကြတယ်။အဲ့လိုဆွေးနွေးနိုင်တဲ့အတွက်ကြောင့်မို့လို့ဒီရှေ့စလန်းကိုဘယ်လိုဆက်ပြီးရှောက်ကြမယ်ဒီချိန်ကြီးဘယ်လိုမှားခဲ့ကြတယ်ဆိုတဲ့အပိုင်းလေးတွေမှာကျွန်တော်တို့ထေချာပြင်ဆင်နိုင်လာတယ်ပေါ့နော်ဆိုတော့အဲ့ဒီအပိုင်းကတော်တော်လေးတိုးတက်ခဲ့ပါတယ်ကျန်ခဲ့တဲ့6လလောက
်ဒီမြန်မာနိုင်ငံမှာဆိုလို့ရှိရင်ဒီနိုင်ငံရဝင်းထဲမှာချပါတယ်။နောက်အခုဆိုရင်ရာသီဥတုအပြောင်းလဲတွေနဲ့ဒီပေါ့နော်မုံတိုင်းတင်တာတွေရေကြီးရေရှမ်းတာတွေဗမာနိုင်ငံမှာလည်းကျုံနေရပါတယ်ဆိုတော့ဒါနဲ့ပတ်သက်ပြီးတော့ပေါ့နော်ခြေနေလေးပြောပြပေးပါဦ
းဟုတ်ကဲ့ခင်ဗျာကျွန်တော်တို့အဲ့ခုနပြောသလိုပေါ့နော်ဒီတရားဇာတာတွေကအဓိကပါပဲတရားဇာတာတွေကိုဘယ်လိုရှိနေလဲဆိုတဲ့ဥစ္စာကိုပြီးမယ်ဘယ်လိုပြီးရင်ဘယ်လိုထုတ်ကြမယ်ဆိုတာကိုစဉ်းစားမယ်ဆိုတဲ့အပိုင်းမှာကျွန်တော်တို့ကချောက်ဖွေဖို့အတွက်ကိုတိုင်းထွာဖို့အတွက်ကိုမြေပုံတွေထုတ်ဖို့အတွက်ကိုအဆင့်နဲ့အများကြီးလုပ်ကြမယ်ဆိုတဲ့ဟာကိုဆွေးနွေးကြပြီးရဲ့နောက်မှာကြိုင်နေတဲ့အမှာပဲကျေးဒါဆိုတနင်္ဂနွေလုံးအတိုင်းအတာနဲ့ဂုံးပေါ်မှာရေပေါ်မှာရောရေထဲမှာရောကျွန်တော်တို့အဲ့လိုရှာဖွေကိစ္စတွေမပင်ရေပုံထုတ်ဖို့ကိစ္စတွေလုပ်ကြရတယ်ဆိုရင်တစ်ခါတည်းတက်ဘယ်လိုခေါ်မလဲ
တစ်ချက်တည်းနဲ့၂၃ချက်ပြတ်သွားအောင်ဆိုတဲ့ပုံစံမျိုးဖြစ်အောင်ဆိုပြီးတော့ကျွန်တော်တို့ကခုနပြောတဲ့သဘောဘီးရဲ့နေဆိုတဲ့ဥစ္စာလည်းမြန်မာနိုင်ငံမှာအများကြီးရတယ်။အဲ့တော့သဘောဘီးရဲ့နေအပိုင်းတွေကိုတခါတည်းပဲလေ့လာကြမယ်၊ညီပုံတွေထုတ်ကြမယ်ဆိုတဲ့အပိုင်းကိုအခုပြင်ဆင်နေရတယ်ဆိုတဲ့ဟာကြီးပါတယ်ပေါ့နော်။အဲ့တော့သဘောဘီးရဲ့နေဆိုတဲ့ဟာမှာလည်းဘယ်လိုခေါ်မလဲ။ပြည်သူတွေစိတ်ဝင်စားကြောက်လန့်ရတယ်ဆိုတဲ့ဥစ္စာဟာငလီကြီးလှုပ်ကြမယ်။ငလီကြီးလှုပ်ရင်ဘယ်လိုလှုပ်ကြမလဲဆိုတဲ့ဟာမျိုးအများကြီးပြောကြပါမယ်။ခုနကမျိုးပုံနဲ့မှာပါသွားတယ်ပေါ့နော်။သဘောကြီးရဲ့ရာသီဥတုတောင်းတဲ့မှုတွေဖြစ်လာတဲ့အချိန်မှာပြန်ပြီးကြည့်လိုက်မယ်ဆိုရင်မြန်မာနိုင်ငံမှာနေ့စဉ်နေ့စဉ်နှစ်စဉ်နှစ်စဉ်မှာတပြည်လုံးအတိုင်းအတာနဲ့ဘယ်လိုခေါ်မလဲခံစားနေရတဲ့သဘောပြည့်နေတယ်ဘာလဲဆိုတော့ငလျင်မဟုတ်ပါဘူးရေကြီးတဲ့ကိစ္စတွေလို့ရေပြိုတဲ့ကိစ္စတွေဆိုတဲ့ဥစ္စာကပြည်သူတွေအားလုံးကခံစားနေကြတယ်ဒါပေမဲ့သူကရေကြီးတာတို့ရေပြိုဆိုတဲ့ကိစ္စတွေကဘယ်လိုခေါ်မလဲနည်းနည်းရှောင်ရတာလဲလွယ်တယ်အပြည့်စည်းလည်းအများမများဘူးလို့အားလုံးကခြင်နေကြတဲ့အတွက်ကြောင့်မို့ဒီမဆိုင်တဲ့အပိုင်းပါတယ်ပေါ့တကယ်ကတော့အဲ့ဒီအပိုင်းကပိုပြီးတော့နိုင်ငံအတွက်ပိုပြီးနင့်လာတဲ့အပိုင်းတွေများပြီးပါတဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့ကနောက်ကကျွန်တော်တို့ပြနေတဲ့ပို project တွေရဲ့အားရမှာလည်းပါတယ်လို့မျိုးကျွန်တော်ပြည်မှာရှိတဲ့မြစ်ကြီးတွေအရာဝတီမြစ်စစ်တောင်းမြစ်တွေဆိုရင်တဘောဘေးကနေအရန်ခါတို့တကြမို့အဲ့ဒီအပိုင်းတွေကိုအတွက်ကိုကြည့်ပြသနာကိုကျွန်တော်တို့ကလေ့လာဖို့ဆိုတဲ့ဥစ္စာနဲ့ပြည်သူတွေကိုသတိပေးထားနိုင်မှုအနေနဲ့ရှိတဲ့စုံတွေကိုမြေပုံထုတ်ပေးနိုင်မှုဆိုတဲ့အပိုင်းတွေကအဓိက project ကြီးကျွန်မတခုပါပါတယ
်မြန်မာနိုင်ငံရဲ့ပေါ့နော်မြေကမ္ဘာဆိုင်ရာလေ့လာတဲ့ကံမှာမနစ်ကတော့ဆိုလို့ရှင်မြန်မာနိုင်ငံရဲ့တောင်ဘက်ဒီပင်လယ်ရေပြင်ဒေသထဲမှာဆိုလို့ရှင်တရုတ်ရဲ့အကူအညီနဲ့စီမံကိန်းတွေလုပ်နေတယ်လို့သိရပါတယ်အခုမြန်မာနိုင်ငံရဲ့နိုင်ငံရေးကြောင့်ပေါ့နော်နိုင်ငံချင်းဆက်ဆံတဲ့အခြေအနေတွေကလည်းအပြောင်းအလဲတွေအများကြီးဖြစ်နေပါတယ်ဆိုတော့ဒီပေါ့နော်လုံနေတဲ့သူတေသနာနဲ့ပတ်သက်ပြီးတော့ဘာတွေများဆက်လုပ်ဖြစ်လဲဘာတွေများရပ်တန့်နေလဲအခြေအနေနဲ့ပြောပြပေးပါဒီမြန်မာနိုင်ငံဆိုင်ရာသူတေသနာလုပ်တာတွေနဲ့ပတ်သက်ပြီး
နိုင်ငံတကာနဲ့ပတ်သက်တဲ့ပြည်သူ့စနအပိုင်းမှာတော့ကျွန်တော်တို့အမေရိကန်ပြည်ထောင်စုနဲ့ဂျပန်နိုင်ငံရဲ့နဲ့ပူးတွဲပြီးတော့ဒီရခိုင်ကမ်းကောင်မှာကျွန်တော်တို့ပြည်သူ့စနလုပ်ဖို့ဆိုတဲ့အပိုင်းကသိပ္ပံအပိုင်းမှာတော့ကျွန်တော်အမေရိကန်အစိုးရရဲ့ review ကပြီးသွားပါပြီ positive ပေါ့နော်အခြေအနေကောင်းတယ်လို့ပြောအောင်မယ်တခုပဲဒီတမောနဲ့လာပြီးတိုင်းထွားဖို့ဆိုတဲ့အခြေအနေမျိုးကတော့ဒီချိန်မှာကုန်ကျစရိတ်အရာလည်းမဖြစ်နိုင်သေးသလိုနိုင်ငံရေးအခြေအနေအလုံးမျိုးအခြေအနေလည်းမဖြစ်နိုင်သေးဘူးဆိုတော့အဲ့ကောင်ကလောလောဆယ် pending ပေါ့နော်နောက်ထပ်3နှစ်လောက်ဒီ pending ဖြစ်ပါမယ်ဒါတော့တရုတ်နိုင်ငံပြည်သူ့စန project ကတော့သူတို့ကတော့လို့ပေါ့လေအမေရိကန်ပြည်ထောင်စုလိုမျိုးဒီလိုပုံဝင်လင်းလင်းဆုံးဖြတ်တဲ့ဟာမျိုးမဟုတ်ဘူးအစိုးရကဒီနိုင်ငံနေမှာလုပ်မယ်ဆိုရင်သူတို့ကငွေ budget ကလည်းကျလာတဲ့အတွက်ကြောင့်အဲ့ဘိုင်းကတော့သူတို့ကငွေကအစင်းရှိနေပုံရတယ်နိုင်ငံရေးနဲ့လုံမျိုးအခြေအနေကြောင့်ဒါဒီဟာရှေ့ဆက်ကိုမတော်နိုင်ဘူးပေါ့နော်အဲ့တော့ဒီအစီအစဉ်အပိုင်းကလည်းကျွန်တော်ကနေပြီးမိတ်ဆက်ပြီးခေါ်လာတဲ့အပိုင်းတွေဖြစ်နေတယ်ကြောက်ကြောက်မလို့သူတို့တွေနဲ့လည်းကျွန်တော်တို့ကဆက်တွေ့လည်းရှိနေတဲ့အပိုင်းမှာဆိုတော့အခုအချိန်ဒီကျွန်တော်စီကိုဘာမှအကြောင်းကြားမလာလဲဆိုတဲ့အပိုင်းကသူတို့လည်း pending ပေါ့နော်ညှက်ထားတယ်ဆိုတဲ့အပိုင်းပေါ့ဆိုတော့ tomorrow ရင်းနဲ့လာပြီးသူတို့တနာလို့ဖို့ဆိုတဲ့ကိစ္စကနိုင်ငံရေးအရာလည်းအရန်ကိုတည်တာလုံးမယ်ပြီးတော့တခြားပေါ့နော်လုံရွေးအပိုင်းမှာလည်းသူတို့အန်ရရှိတဲ့အတွက်ကြောင့်မလို့သူတို့မှမလာနိုင်ရတဲ့အခြေအနေတော့ကိုဗစ်ကြောင့်လည်းသူတို့ဒီပတ်ကိုထွက်ဖို့အခက်အခဲနေတဲ့အပိုင်းရှိပါတယ်ဆိုတော့အဲ့ပိုင်းလည်းရပ်တန့်နေတယ်လို့ပြောပါမယ
်ဒေါက်တာမိုးကျော်သူတို့ဟိုဦးစီးပြီးတော့မြန်မာနိုင်ငံလူတွေပညာသင်ဖို့ဂျပန်မှာသင်ဖို့နော်နောက်တခြားနိုင်ငံနဲ့အဆက်အသွယ်ရှိဖို့လုပ်နေဆိုတော့လေနည်းနည်းလေးပြောပြပြပြအဲ့အခြေအနေရောအခုကနိုင်ငံရေးကမတည်ငြိမ်တော့ဒီလိုမျိုးပညာရေးအတွက်အခြေအနေရောဘယ်လိုရှိနေပါလဲ
ဟုတ်ကဲ့ခင်ဗျအဲ့ဒီအပိုင်းကတော့လေဘယ်လိုပြောမလဲဂျပန်နိုင်ငံရဲ့ကျွန်တော်အဲ့ကျန်ခဲ့တဲ့၈နှစ်လောက်ကလေးကစခဲ့တဲ့ Sakura Science Program ဆိုတဲ့ program ကဆက်ပြီးသွားနေပါလေအခုဆိုပြန်ဖွင့်ပြီးတော့ပြန်အောင်လက်ခံနေတဲ့အပိုင်းမှာရှိပါတယ်ဆိုတော့ပြောရရင်ကျွန်တော်ဆိုရင်တင်နိုင်ကျွန်တော်အတွက်ကို budget ကကျတယ်ဘာလို့ဆိုတော့မြန်မာနိုင်ငံအတွက်ရည်ရွယ်ချက်ကလည်းအများကောင်းတယ်ဆိုပြီးသူတို့အမြဲပေးရဆိုတော့နာမည်ကောင်းလည်းရထားတယ်ဆိုတော့ကျွန်တော်အခုတင်ရမှာပါပဲကျန်ခဲ့နှစ်မလအထိတော့မှကျွန်တော်ရထားပြီးသားဥစ္စာကိုခေါ်တော့မခေါ်နိုင်ဘူးဆိုတော့ရမှာပဲဒါပေမဲ့ဆက်ပြီးမလုံနိုင်တဲ့အခြေအနေလေးတွေရှိတာပါလေဆိုတော့အခုဒီ Ukraine စစ်ပွဲကြောင့်ဆိုပြီးတော့ဒီနိုင်ငံတကာပေါ့နော် geopolitics အပိုင်းမှာ globalization အပိုင်းမှာအရင်ကြက်တဲ့အခြေအနေဖြစ်လာတယ်။ဘာတွေဖြစ်လာလဲဆိုတော့ဘယ်နိုင်ငံနဲ့ကျွန်တော်တို့ကသူတည်တနာတွဲလို့မှာလဲဘယ်နိုင်ငံလူတွေကျွန်တော်တို့ဂျပန်နိုင်ငံကိုခေါ်ပြီးတော့နည်းပညာပေးမှာလဲဆိုတဲ့ဥစ္စာကျွန်တော်တို့ဒီဂျပန်နိုင်ငံကပုံသွဲနိုင်ငံတကာဆက်ဆံရေးဆိုတဲ့ဝန်ကြီးဌာနကနေစီးကန်းနေကြီးကြီးကျက်ကျက်တွေထုတ်လာတယ်ဆိုတော့တရုတ်နိုင်ငံနဲ့ပတ်သက်ရင်တော့တော်တော်လေးခက်လာတဲ့အခြေအနေမှာရုရှားလိုနိုင်ငံမျိုးပေါ့နော်ရုရှားနိုင်ငံနဲ့တွဲပက်နိုင်ငံလုလိုက်တဲ့မြန်မာနိုင်ငံငါလူတွေခေါ်ဖို့ဆိုတဲ့အခြေအနေမျိုးကတော့အရန်ကိုအခုခက်ခဲသွားပြီလို့ပြောချင်ပါတယ်ဒါပေမဲ့ CDM ចောင်းသားတွေအတွက်ကိုကျွန်တော်တို့တွေလုပ်ပြီးနေတဲ့ program တွေတစ်ခုပေါ့နော်အခုចောင်းသားတွေ CDM ចောင်းသားတွေကသူတို့မှလုတ်เสียကပြည်တွင်းမှာဆိုရင်အလုပ်လုပ်ရင်လုပ်မယ်ပညာရေးအတွက်ကသူကကိုလေ့လာတဲ့အခြေအနေလည်းဘာမှမရှိအဲ့တော့ဒီပနိုင်ငံတွေကိုသွားပြီးတော့ပညာပြည်ဖို့ဆိုတဲ့အခြေအနေကသူတို့အတွက်အကောင်ဆုံးအခြေအနေပေါ့နော်အဲ့တော့ဒီပနိုင်ငံမှာပညာသွားယူဖို့အတွက်ဆိုရင်သူတို့ရဲ့လက်ရှိအခြေအနေစူးစမ်းထားတဲ့အခြေအနေကိုနည်းနည်းလေး polish လုပ်လိုက်ပြီးရောက်မှာမှကျွန်တော်တို့တွေရဲ့ဂျ
ကမ္ဘာလုံးမှာရှိနေတဲ့လူ့ဘေးဒါနဲ့ပတ်သက်တဲ့ပညာရှင်တွေရဲ့အဆက်ဆက်ဆက်ဆက်ရှိတဲ့တက္ကသိုလ်ပါတက္ကသိုလ်တွေဆရာဆရာမတွေဆီမှာသူတို့ကလာပြီးပညာယူဖို့ဆိုတဲ့အခြေအနေကိုကျွန်တော်တို့အခုဖန်တီးပေးနေပါတယ်။အဲ့တော့ဘယ်လိုခေါ်မလဲ။ကလေးတိုင်းကိုလာပြီးတော့တက်ဖို့ဆိုတဲ့အခြေအနေမျိုးကတော့မဖြစ်နိုင်ဘူး။အဲ့တော့ကလေးတွေထဲမှာလည်းကိုယ်တိုင်ကြိုးစားထားပြီးတော့ပြင်ဆင်ထားပြီးတော့ရုံးကန်ထားတဲ့ကလေးလေးတွေကိုကျွန်တော်တို့ရွေးပြီးတော့သူတို့ကိုလည်းလုပ်ပုံလုပ်နည်းတွေပြပေးပြီးရဲ့နောက်မှာမှကျွန်တော်တို့ကနေသူတို့သွားကျင်တဲ့လမ်းကြောင်းနဲ့ကိုက်ညီတဲ့ဆရာဆရာမတွေမိတ်ဆက်ပေးတဲ့ဟာမျိုးပြီးတော့စဟိုထောက်ခံစာရေးပေးတဲ့ဟာမျိုးတွေလောက်အထိကိုပြီးပြီးလုပ်ပေးတော့အစီအစဉ်စတင်နေပါတယ
်။အခုဆိုလို့ရှိရင်တကဘာလုံးမှာဖန်လို့ရင်တန်းွေထုတ်လို့မှုပေါ့နော်။ဆိုးရတဲ့အတွက်ကြောင့်ဒီရာသီဥတုထောက်ပြန်မှုတွေဖြစ်တဲ့ဆိုပြီးတော့ဖန်လို့ရင်တန်းွေထိန်းချုပ်မှုရအောင်လုပ်နေကြတယ်ပေါ့နော်။ဆိုတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့နည်းနည်းသုံးသပ်ပြပေးပါ။ဘာတွေလုပ်နေလဲအခြေအနေဘယ်လိုရှိလဲဆိုတာ
။ဟုတ်ကဲ့။တဘာဝတန်းွေဒီနာအပြင်ကျွန်တော်တို့ဒီကြောင်မီးတွေးကိုသုံးဖို့ကိစ္စလည်းဘယ်လိုလဲဆိုတဲ့ဥစ္စာမျိုးကိုဖြစ်နေလာတဲ့အချိန်မှာကျွန်တော်တို့မှာဆိုလာစွိုင်းရင်နဲ့ဒီလေစွိုင်းရင်ပေါ့နော်အဲ့နှစ်ခုကရန်ကိုရေးကြီးလာတယ်ဟိုက်ဒရိုပါဝါအပြင်လို့ပေါ့နော်ဆိုလာကတော့ကျွန်တော်တို့ NLD အစိုးရလက်ထက်မှာပဲဒီမြန်မာနိုင်ငံလေပိုင်းမှာစမ်းသပ်ခဲ့ဥစ္စာဘာပြပြအောင်မြင်တယ်လို့ပဲပြောရမယ်ပေါ့လို့ဆိုခဲ့ခဲ့ကြီးမှာပြဿနာကြီးရှိခဲ့ပေါ့နော်တို့ပြင်ဆင်ပို့ကောင်းအောင်လုပ်ရတဲ့အခြေအနေမျိုးတွေရှိအဲ့တော့အခုကလေစွိုင်းရင်ဆိုတာနဲ့ဘူမိအပူစွိုင်းရင်ပေါ့နော်ဒီရေဘူးစမ်းနေရာနဲ့ပြီးတော့အောက်ဘက်ကနေရှိတဲ့ဟာတဲ့ပတ်သက်တဲ့ဥစ္စာဆိုတော့အဲ့နှစ်ခုနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အခုထဲတဲဝင်ဝင်ဌာနဝင်းဌာန3ခုပေါ့နော်ဝင်းဌာန3ခုရဲ့တက်ကတော်ဆရာတွေရောပါဝင်ပြီးတော့မှကျွန်တော်တို့ဘယ်လိုမျိုးသုတေသနတိုင်းထွာသုတေသနပေါ့နော် potential ဘယ်လောက်ရှိတယ်ဆိုတော့သုတေသနလုပ်ဖို့ဟာကိုကုန်းတွင်းမှာလုပ်ဖို့အတွက် proposal ရော plan ရောအသေးစိတ်ကိုကျွန်တော်တို့လုပ်နေပါတယ်ဒီပကလည်းအခုညီရမှာပါဒါပေမဲ့ဒီပအခုညီကြီးကြီးမားမားမလိုဘဲနဲ့ကိုကျွန်တော်တို့လုပ်နိုင်တဲ့အခြေအနေမျိုးရှိရတဲ့အတွက်ကြောင့်မလို့လက်ရှိရှိနေပြီးသားအချက်လက်ပေါ့နော်အခုပြင် MOG ကနေဒီမြမရေနံနေတူးထားတဲ့တွင်းနေရေဘူးစမ်းနေရဲ့ data တွေပြီးတော့ကံရိုတန်းတစ်လျှောက်တွေနဲ့နောက်ဒီ potential ရှိတဲ့ area တွေမှာကျွန်တော်တို့တိုင်ထောင်ပြီးတော့တက်ပြ monitoring လုပ်ဖို့အတွက်လေဆိုင်တဲ့ monitoring လုပ်ဖို့ potential ဆိုတဲ့အပိုင်းတွေကိုကျွန်တော်တို့အခုအသေးစိတ် proposal ရေးတဲ့အပိုင်းတွေရှိနေပါပြီ
။ဒီခုနှစ်အတွက်သုံးသပ်လို့ရှင်ပေါ့နော်မြမနိုင်ငံမှာအခြေအနေကဘာမှတော့တိုးတက်မှုမရှိဘူးပေါ့နော်မရှိပေမဲ့ဒီနေ့အတွက်ကိုပြင်ဆင်မှုတွေကောင်းကောင်းလုပ်နိုင်တဲ့အခြေအနေပေါ့နော
်ဟုတ်ပါတယ်ခင်ဗျကြံခဲ့တဲ့260တူမရှိခဲ့ဘူးတဲ့မကြုံခဲ့ဘူးတဲ့ညီညွတ်မှုနဲ့ကျွန်တော်တို့ပြန်လည်သုံးသပ်ပြီးတော့ပြင်ဆင်တဲ့အပိုင်းလေးတွေဆိုတော့အနာဂတ်အတွက်အရန်ကောင်းမဲ့စိတ်ကူးစိတ်တမ်းနဲ့ plan တွေဖြစ်လာရမယ်လို့တရားပေါ်ပြောနိုင်ပါတယ
်ဂျပန်အနော်ဘူမိသိပ္ပံနဲ့ဤပညာဌာနကဒေါက်တာမိုးကျော်သူက2022ခုနှစ်အတွက်သိပ္ပံနဲ့ဤပညာဆိုင်ရာမြန်မာနိုင်ငံအခြေအနေကိုတင်ပြသွားတာပ
ါဒေါက်ခင်မျိုးသက်စီစဉ်တင်ဆက်တာဖြစ်ပါရဲ့ရှင် VOA ရုပ်သံနဲ့တင်ဆက်နေတဲ့သတင်းတွေသတင်းဆောင်မတွေအပတ်စဉ်စီစဉ်တွေကို VOA မြန်မာပိုင်းရဲ့ website ဖြစ်တဲ့ burmese.voanews.com မှာထုတ်လွှင့်နေချိန်တိုက်ရိုက်ကြည့်ရှုနားဆင်နိုင်သလိုမြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတွေကနေလည်းကြည့်လို့ရပါတယ်ရှင်ဒီကနေ့ဒီဇင်ဘာလ30ရက်တောက်ကြနေညဘက်အတွက်နောက်ဆုံးရထိတ်တန်းသတင်းတွေကိုမက်ခင်ဖြူထွေးကတလဲထင်ညာပေးပါအောင်မယ်ရှင
်။မင်္ဂလာပါနေညာပုဂ္ဂိုလ်တောင်းဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့အပေါ်နောက်ဆုံးဆွဲဆိုထားတဲ့အာဂိလိုက်စားမှုဆွဲချက်၅မှုအတွက်ထောင်နဲ့ခုနှစ်နှစ်စီပြည်တယ်ချမှတ်လိုက်ပါရယ်။စစ်ကောင်စီကဆွဲဆိုထားတဲ့အမှုတွေနဲ့နောက်ဆုံးအမှုဖြစ်တဲ့ရဟတ်ရင်ဝယ်ယူငှားရမ်းပြုပြင်ထိမ့်သိမ်းမှုနဲ့ပတ်သက်လို့အာဂိဆွဲချက်၅မှုကိုနေပြီးတော့ချုပ်ထောင်ထွင်အထူးတရားရုံးကနေဒီကနေ့မှအပြစ်သက်အမိန့်ချလိုက်ကြပါအမေရိကန်ဖက်ဒရယ်ဆူရရဲ့လာမယ့်2023ခုနှစ်ဗန်နာရီနှစ်အတွက်အသုံးစိတ်ဥပဒေကြမ်းကိုမနေ့ကသမ္မတဂျိုးဘိုင်ဒန်လက်မှတ်ရေးထိုးခဲ့တယ်လို့ပဲဒီအထက်မှာမြန်မာနဲ့ယူကရိန်းအတွက်အထောက်ပံ့တွေလည်းထည့်သွင်းထားပါတယ်2023စက်တင်ဘာဗန်နာရီနှစ်ကုန်အထိလက်ပတ်နိုင်မဲ့ဒေါ်လာ 1.9 ထရီလီယံအသုံးစိတ်ဥပဒေကြမ်းထဲမှာရုရှားကိုကျူးကျော်တိုက်ခိုက်တာခံရတဲ့ယူကရိန်းကိုဒေါ်လာဘီလီယံနဲ့ချီကူညီထောက်ပံ့ဖို့ပါဝင်တယ်လို့ပဲဒီမြမဒီမိုကရေစီရေးအတွက်ကိုတော့ဒေါ်လာ330ကျော်ထောက်ပံ့ကူညီဖို့ထည့်သွင်းပြဋ္ဌာန်းထားဖြစ်ပါတယ်တရုတ်နဲ့ရုရှားနှစ်နိုင်ငံစီးပူးပေါင်းဆောင်ရွက်မှုတွေတွန်းမြင့်သွားဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကတရုတ်သမ္မတရှီကျင်းပင်နဲ့ဒီနေ့အွန်လိုင်းမှာတွေ့ဆုံတဲ့အချိန်ပြောဆိုသွားပါတယ်။အနောက်နိုင်ငံတွေဘက်ကဘယ်တော့မှမနဲ့မတူတဲ့ဖိအားတွေနဲ့ရန်လိုမှုတွေကိုနှစ်နိုင်ငံစလုံးကအောက်အောင်မြင်မြင်တုံ့ပြန်ထားနိုင်တယ်ဆိုပြီးတော့လည်းသမ္မတပူတင်ကဂုဏ်ယူပြောဆိုသွားပါတယ်။
VOA မြန်မာပိုင်းရဲ့ဒီဇင်ဘာလ30ရက်တောက်ကြနေ့ညပဲရုပ်သံနဲ့ထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။အခုညအတွက်အစီအစဉ်ထုတ်လို့ရမှုကအလေးမှာဖြစ်ပါတယ်။ရုပ်သံပိုင်းအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ Vasco Volaris တို့ဖြစ်ကြပါတယ်။ VOA မြန်မာပိုင်းရဲ့နက်ဖန်စနေနေ့မနေ့အစီအစဉ်တွေကြာရင်တော့လိုင်းတို့3248 kHz 9335 9383ညနဲ့6153ညတို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။
လိုင်းလမီတာ190 kHz 1595ရုကနေလဲဖက်ယူနားဆင်နိုင်မှာဖြစ်ပါရဲ့ရှင်။ VOA အစီအစဉ်တွေကိုနားဆင်ကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်ပြည်သူအားလုံးအေဂျင့်ငင်းချမ်းပြီးတော့ဘေးရန်ကင်းရှင်းကြပါစေရှင်။ကျမဆုမြတ်ပါမှာ
This program has come to you from the Voice of America, Washington.